Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆုမကောင်းတောင်းလိုက်ပါတယ်ခင်ဗျာ VOA American တာမြန်မာပိုင်းအစီအစဉ်ကနေ2018ခုနှစ်မေလ9ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 51ကုတုကနေဖမ်းယူနားဆင်နိုင်တယ်လို့ Facebook အသုံးပြုသူတွေအတွက်လည်း VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါဆက်ဆံရေးအခြေအနေအကောင်းဘက်ပြလာတာကိုဖြတ်လို့ဖြတ်စီမလုပ်ဘူးမြောက်ကိုရီးယားကအမေရိကန်ကိုတတိပေးလိုက်ပါတယ်ပါကစ္စတန်ပြည်ထောင်စုဝန်ကြီးဟာလုံခြုံမှုကြိုးစားမှုတစ်ခုကနေအသက်မတည်လွတ်မြောက်ခဲ့ပါတယ်ဘူဒူးနဲ့မလေးရှားရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ကိုဖြုတ်ချဖို့တချိန်ကရန်သူတို့နှစ်ဦးပူးပေါင်းကြိုးစားနေကြပါတယ်ဒီသတင်းတွေနဲ့အတူတခြားစီဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီခင်ဗျာဒီမနေ့နားဆင်ကြရမယ်အစီအစဉ်လေးထဲမှာဆိုရင်တော့
The Dhaka Conference agreed to establish an ad hoc committee to mobilize and coordinate international political
ရိုညာဒုက္ခသည်ရေးနေပတ်သက်ပြီးတော့ OIC Islamic နိုင်ငံများပူးပေါင်းဆောင်ရေးအဖွဲ့ဝင်နိုင်ငံတွေရဲ့ညီလာခံမှာအဖွဲ့ရဲ့အတွင်းမှုချုပ်ပြောဆိုသွားတာဖြစ်ပါတယ်သတင်းတော်တင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါအပြင်မြန်မာအရေးစုနေကန်တွေ့ဆုံမိမိမှုအစီအစဉ်မြန်မာပြည်ကပေးစာသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်ကဘာတလုံးအထူးခြားဆန်းပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ငင်းညာရေလို့ဖို့ကမ်းလှမ်းတာကိုအားနည်းတဲ့လက္ခဏာတစ်ခုအဖြစ်မှားရင်သတ်မှတ်တာမျိုးမလုပ်ဘူးမြောက်ကိုရီးယားကအမေရိကန်ကိုတတိပေးလိုက်ပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့ခင်ဂျွန်းတို့ထိပ်ပြီးစီဝေးလို့ဖို့ရှိနေချိန်မှာပဲအခုလိုတတိပေးလိုက်တာပါကိုရီးယားကျွန်းဆွယ်ကအခြေအနေဟာငင်းညာရေနဲ့ပြန်လည်တင့်မြေရေးစီဥတည်နေချိန်မှာပဲမြောက်ကိုရီးယားဟာ DPRK ကိုဒီဝေချက်ရှိရှိရန်စနေတယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရသူကနိုင်ငံပိုင်သတင်းဌာနကိုတနင်္ဂနွေနေ့မှာပြောပါတယ် DPRK ဆိုတာကတော့မြောက်ကိုရီးယားရဲ့တရားဝင်နိုင်ငံအမည်ကိုရီးယားပြည်သူ့ဒီမိုကရက်တစ်သမ္မတနိုင်ငံရဲ့အတူပေါက်ပါသမ္မတထရမ့်ရဲ့အမြင့်မားဆုံးနိုင်ငံရေးပြည်အားပေးမှုနဲ့တန်ခတ်ရည်ရွယ်မှုတို့ကြောင့်စစ်ဆင်ရေးစပွဲကိုမြောက်ကိုရီးယားတို့ရောက်လာတာဖြစ်တယ်လို့အမေရိကန်ဘက်ကပြောနေတာကိုမြောက်ကိုရီးယားနိုင်ငံခြားရေးဌာနတာဝန်ရှိသူကရည်ညွှန်းပြောဆိုတာပါဒီလကုံဒါမှမဟုတ်ဇွန်လ3ပိုင်းမှာလို့ဖို့ရှိတဲ့အမေရိကန်မြောက်ကိုရီးယားထိပ်တီးအစည်းအဝေးမတိုင်ခင်သတင်းပတ်နိုင်ငံလူတောင်မြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ရဲ့တမိုင်းဝင်ထိပ်တီးအစည်းအဝေးပြီးတလတော်မရှိတဲ့အချိန်မှာပဲမြောက်ကိုရီးယားဘက်ကအခုလိုဝေဖန်ပြောဆိုချက်ထွက်လာတာပါကိုရီးယားနိုင်ငံခေါင်းဆောင်တွေတွေ့ဆုံကြချိန်ကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကိမဲ့ရေးဦးတည်လို့ဆောင်ဖို့ခင်ဂျွန်အုံးကကတိပြုခဲ့တယ်လို့တောင်ကိုရီးယားအချိန်နဲ့ကိုက်ညီအောင်မြောက်ကိုရီးယားအချိန်ကိုနိုင်ရွက်ရှေ့တိုးမယ်လို့လည်းကတိပေးခဲ့ပါတယ်အဲ့ဒီကတိအတိုင်းကတော့စနေနေ့ကပဲမြောက်ကိုရီးယားစံတော်ချိန်ကိုပြောင်းခဲ့ပြီးပါပြီဒါပေမဲ့လည်းဒေတာတွေမှာအမေရိကန်ကစစ်ဖက်ဆိုင်ရာလူသူလက်နက်အင်အားရွှေ့ပြောင်းမှုတွေလုပ်နေတာနဲ့လူအခွင့်အရေးချိုးဖောက်မှုတွေအကြောင်းပြောတာတွေအရလည်းဂျင်းဂျန်ရေးလုပ်ငန်းစဉ်ကိုထိခိုက်စေတယ်လို့မြောက်ကိုရီးယားနိုင်ငံသားရဲ့ပြောခွင့်ရတနင်္ဂနွေနေ့ကပြောတဲ့အထက်မှာပါပါတယ
်အာဖဂန်နစ္စတန်နိုင်ငံအရှေ့တောင်ပိုင်းမှာမင်းဆန္ဒရှင်တွေဆင်းပြေးသွင်းရာဌာနဖြစ်နေအုံပြုနေတဲ့လူစီကားရာဘလီဝတ်ကျောင်းတစ်ခုမှာအင်အားပြင်းပုံပောက်ကွဲမှုကြောင့်ဝတ်ပြုသူအနည်းဆုံး18ဦးသေဆုံးပြီး33ဦးဒဏ်ရာရခဲ့ပါတယ်။နိုင်ငံမြောက်ပိုင်းမှာအိန္ဒိယနိုင်ငံသားအများစုပါတယ်အင်ဂျင်နီယာ9ဦးကိုအမည်မသိတနတ်သမားတွေပြန်ပြီးဆွတ်သွားပြီးနိုင်ငံပိုင်းကြာမှာပဲ။အခုလိုနိုင်ငံတောင်ပိုင်းမှာဘုံခွဲတိုက်ခိုက်မှုဖြစ်ခဲ့တာပါ။ပါကစ္စတန်နဲ့ဆက်ခော့စ်ပြည်နယ်ကဘလီဝတ်ကျောင်းမှာဘုံခွဲခဲ့တာဖြစ်ပြီးအသေးပြောက်အရေးအတွက်ကိုတော့ပြည်နယ်ရဲချုပ်ကဗီဒီယိုအတည်ပြုပါတယ်။အသေးပြောက်အရေးအတွက်တိုးလာမယ်လို့ယူဆကြောင်းလည်းပြောပါတယ်။အသေးကဘုံခွဲသမားကတိုက်ခိုက်ခဲ့တာလို့ကနဦးသတင်းတွေမှာဖော်ပြပါတယ်။ကနဦးစုံစမ်းချက်တွေရထောင်ထားတဲ့ဘုံပောက်ကွဲခဲ့တယ်လို့ယူဆကြောင်းပြည်နယ်ရဲချုပ်ကပြောပါတယ်။အခုဘုံပောက်ကွဲမှုကဘာလို့လက်ချက်ဆိုတာမသိရသေးပါဘူး။တာလီဘန်တို့ကတော့သူတို့နဲ့ပတ်သက်မှုမရှိဘူးလို့ညှင်းဆိုပါတယ်။ပြီးခဲ့တဲ့လတုန်းကလည်းမြို့တော်ကဘူးကမြန်ဆန္ဒရှင်တပ်တွေကလက်မှတ်ထုတ်ပြီးစင်တာမှာအသေးခံဘုံတိုက်ခွဲခံရတာကြောင့်လူပေါင်း60လောက်တေဆုံးပြီးတရားကြောတရားရခဲ့ပါတယ်။ဒီတိုက်ခိုက်မှုကတော့ Islamic အစွန်းရောက် IS အဖွဲ့ကသူတို့လက်ချက်လို့ပြောဆိုခဲ့ပါတယ်။တနင်္လာနေ့မနေ့ပိုင်းကအာဖဂန်နိုင်ငံမြောက်ပိုင်းမတီငိမ့်နဲ့ဘက်ကလန်မြို့ပြည်နယ်မြို့တော်ပူအီခေါ်အနီးမှာအိန္ဒိယနိုင်ငံသားအင်ဂျင်နီယာ6ဦးနဲ့ဒေသခံ2ဦးပျောက်ဆုံးသွားတယ်လို့အာဖဂန်ရရှိရေးကပြောပါတယ်။ပြစ်စစ်တမ်းအခွဲရုံမှာအလုပ်လုပ်နေတဲ့အင်ဂျင်နီယာတွေအလုပ်အသွားလက်နက်ကန်တွေကခြုံခုတိုက်ခိုက်ပြီးပြန်လေးဆွဲခေါ်ဆောင်သွားတာလို့ပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။ပြစ်စစ်တမ်းအခွဲရုံကိုလဲပတ်နေတဲ့အိန္ဒိယကုမ္ပဏီကဝန်ထမ်းတွေပြန်ပြီးဆွဲခံရတာဖြစ်ပါတယ်။တာလီဘန်တပ်ဖွဲ့တွေလှုပ်ရှားနေတဲ့ဘက်ကလန်ပြည်နယ်တွေကပြန်ပြီးဆွဲခံရမှုကဘာလို့လက်ချက်ဆိုတော့မသိရသေးပါဘူး။တချိန်နဲ့မှာပဲနိုင်ငံမြောက်ပိုင်းဘာရာခရှမ်းပြည်နယ်ကတာလီဘန်တို့ထိန်းချုပ်ရာခရိုင်တစ်ခုကို တနင်္ဂနွေနေ့မှာပဲအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကပြန်ပြီးသိမ်းယူနိုင်ခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်
။ပါကစ္စတန်ပြည်ထောင်စုဝန်ကြီးအာဆန်အစ်ဘာကိုတနင်္ဂနွေနေ့ကတနက်နေ့ပြစ်ပြီးလှုပ်ရှားမှုစူးစမ်းသူဟာဘာသာရေးဆွန့်ရောက် Tehreek e Labaik Party တဲ့ဆက်ဆက်သူဖြစ်တယ်လို့ရိုက်တာသတင်းဌာနကတွေ့ခဲ့ရတဲ့ရဲအစီရင်ခံစာမှာဖော်ပြထားပါတယ်။တနင်္ဂနွေမှာဟာအသက်22နှစ်အရွယ်အာဘစ်ဟူစိန်ဆိုသူဖြစ်ပြီးနိုင်ငံရေးပါတီတဲ့ဆက်ဆက်တဲ့အထောက်အထားကိုပြခဲ့တယ်လို့ရဲအစီရင်ခံစာမှာဖော်ပြထားပါတယ်။အဲ့ဒီပါတီတွေဟာဖျားသခင်ကိုပုတ်ခတ်စော်ကားတယ်လို့သတ်မှတ်တာတွေကိုဖော်ထုတ်တတ်ဖြစ်ရေးအထူးအလေးထားတဲ့ပါတီဖြစ်ပါတယ်။တနသမားရဲ့ရည်ရွယ်ချက်ကိုတော့ရဲအစီရင်ခံစာထဲမှာပြောမထားပါဘူး။ Labaik Party တစ်ခေါင်းဆောင် Khadim Hussein Rizvi ကတော့ဒီတိုက်ခိုက်မှုကိုပြင်ထင်ရှုတ်ချပြီးသူ့ပါတီဝင်တွေကဘယ်သူ့ကိုမှလက်နက်ဆွဲကင်တိုက်ခိုက်တာခွင့်မပြုဘူးလို့ထုတ်ပြန်ကြတဲ့ခုမှပြောထားပါတယ်။ဝန်ကြီး Iqbal ဟာသူ့ရဲ့စာတီ Narowa မြို့ဒူဒူစီဝဘက်တစ်ခုကိုတက်ပြီးတဲ့နောက်ကားရဲကိုအဝင်မှာတနက်နဲ့နှစ်ချက်အပြစ်ခံခဲ့ရတာပါ။ပခိုးမှာတနက်မှန်သွားတဲ့သူကိုအနီးကစိတ်ဝင်တစ်ခုစီခေါ်သွားပြီးတဲ့နောက်သူ့အခြေအနေတည်ငြိမ်လာပြီလို့ဆရာဝန်တွေကပြောပါတယ
်။အိန္ဒိယဗချန်ကက်ရှမီးယားဒေသကအိန္ဒိယဆန်ရှင်ဆန္ဒပြမှုတွေဒုတိယနေ့ဖြစ်နေဆက်လက်ပြုလုပ်နေပြီးဆန္ဒပြမှုတွေအတွက်မှာဆက်တွေးကြ9ဦးနဲ့အရသာ9ဦးသေဆုံးပြီးဒါဇင်နဲ့ချီပြီးဒဏ်ရာရရခဲ့ကြပါတယ်။ဆက်တွေးကြတွေတဲမှာတက္ကသိုလ်ကပမောက္ခတူပါပါဝင်ပြီးတနင်္ဂနွေနေ့မှာကက်ရှမီးယားကဆရီနာဂါမြို့တော်တောင်ဘက်ဆီယိုပင်းရက်ွက်အတွင်းမှာပေါတူပုံအောင်ရနေရာကိုရဲတွေဝိုင်းမိပြီးတနက်နဲ့အပြန်အလှန်ပြစ်ခတ်မှုကတည်ဆုံခဲ့တာဖြစ်ပါတယ်။ပမောက္ခမိုဟာမက်ရာဖီဘာဟာစစ်သေးကြော်ရင်နဲ့လွန်ခဲ့တဲ့နှစ်ရက်ကမှသွားပြီးပေါင်းခဲ့တာလို့ရဲကပြောပါတယ်။စစ်သေးကြော်ရင်ကိုထောက်ခံတဲ့လူအုပ်ကလမ်းမရေပေါ်မှာထွက်ဆန္ဒပြခဲ့ကြတာဖြစ်ပြီးလုံခြုံရေးတပ်သားတွေကလူအုပ်ထဲမျက်ရည်ဘုံတွေနဲ့ကြီးစံတွေပြစ်ခတ်ခဲ့တာကြောင့်အရသာတည်ဆုံမှုတွေပါရှိခဲ့တာပါ။ကက်ရှမီးယားလွတ်လပ်ရေးအတွက်တိုက်ပွဲဝင်နေတဲ့စစ်သေးကြော်အဖွဲ့တစ်ဖွဲ့ကထိတ်တန့်ခေါင်းဆောင်ဟာဇစ်အာမိုဂျာဟီဒင်ဟာလည်းပြစ်ခတ်မှုတွေမှာပဲတည်ဆုံခဲ့ပါတယ်လို့ရဲကပြောပါတယ်။စနေနေ့ကဖြစ်ပေါ်တဲ့ဆရီနာဂါအဓိကျုံးမှာစစ်သွေးကြွ3ဦးနဲ့ရဲသား4ဦးတည်ဆုံပါတယ်။အဓိကျုံးတွေဆက်ပြီးမဖြစ်ပေါ်အောင်ကာကွယ်တဲ့အနေနဲ့တနင်္လာနေ့ကစပြီးကက်ရှမီးယားတပ်ကတော်ကို2ရက်ကြာကြောင်းပိတ်ထားမှာဖြစ်ပြီးကာဖျူးမိန်ထုတ်ထားတယ်လို့ဆရီနာဂါမှာတနင်္လာနေ့ကအင်တာနက်ဆက်သွယ်ရေးကိုဖြတ်တောက်ထားပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9689လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါသေးတယ
်။ဒီကနေ့တင်လာမနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မလေးရှားနိုင်ငံမှာမေလ9ရက်ဗိုလ်ထူးနေ့လုံမဲ့အတူတူရွေးကောက်ပွဲတွေမှာတချိန်ကရံပတ်တွေဖြစ်ကြတဲ့ဝန်ကြီးချုပ်ဟောင်းမာဒီယာမိုဟာမက်နဲ့အတိုက်ခံခေါင်းဆောင်အန်ဝါအီဘရာဟင်တို့ဦးဆောင်တဲ့ပါတီတွေပါဝင်အတိုက်ခံပါတီတွေပေါင်းပြီးညွန်မောင်းပါတီတရားဖြင့်ရွေးကောက်ပွဲဝင်မှာဖြစ်ပါတယ်။အန်ဝါအီဘရာဟင်မှာလိန်လူဆက်ဆံတဲ့ဆိုတဲ့ဆွဲချက်နဲ့2015ခုနှစ်ကတည်းကအကျဉ်းချနေတာဖြစ်ပြီးဒီရွေးကောက်ပွဲမှာမဲပေးခွင့်တောင်ရမှာမဟုတ်ပေမဲ့မဟာဒီယာနဲ့ပေါင်းဖို့ကိစ္စမှာအဓိကဆုံးဖြတ်ခဲ့သူပါ။သူ့ဘောဆွဲချက်ဟာနိုင်ငံရေးပြောကပါပြီးမဟုတ်မှန်တဲ့ဆွဲချက်ဖြစ်တယ်လို့အန်ဝါကိုရိုင်ကရောသူ့ကိုထောက်ခံသူတွေကပါပြောထားတာပါအကြံပြချစားမှုအာဏာလွှဲသုံးဆောင်မှုဆိုင်ရာအရှုပ်တော်ပုံတွေနဲ့အကြက်တဲဆိုင်တွေလက်ရှိဝန်ကြီးချုပ်နာဂျစ်ဘရော့ဇက်ဟာတချိန်ကမဟာဒီယာရဲ့မဟာမိတ်ဖြစ်ပေမဲ့အခုတော့သူ့ကိုဖြုတ်ချဖို့အတွက်တချိန်ကရန်သူတို့နှုတ်ပူပေါင်းစူးစမ်းလာကြတာဖြစ်ပါတယ်ယူကော့ပွဲမှာအတိုက်ခံကအနိုင်ရမယ့်အခြေအနေတိတ်မရှိလာပေမဲ့လည်းတကယ်တမ်းအနိုင်ရမယ်ဆိုရင်တော့အန်ဝါအနေနဲ့နိုင်ငံရေးလောကတွေကိုဆက်လက်ပပပြန်ဝင်လာနိုင်မှာပဲဖြစ်ပါတယ်သူဟာလာမယ့်ဇွန်လရှိရနေ့မှာပြန်လည်လာဖို့ရှိပြီးသူ့ကိုကောင်းဆောင်နေရာလွှဲပေးမယ်လို့လည်းမဟာဒီယာကကတိပြုထားပါတယ်။မလေးရှားပြည်ကလူငင်းချမ်းသာဝင်ပေးရင်အန်ဝါအနေနဲ့နိုင်ငံရေးအာဏာကိုရယူနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။လက်ရှိဝန်ကြီးချုပ်နာဂျစ်ဘရော့ဇက်ဦးဆောင်တဲ့ National Front အမျိုးသားတပ်ဦးပါတီဦးဆောင်တဲ့အစိုးရမလေးရှားနိုင်ငံကိုစစ်တိုက်အုပ်ချုပ်လာတာနှစ်ပေါင်း60ရှိသွားပြီဖြစ်ပါတယ
်။တနင်္ဂနွေနေ့ကမြို့တော်မော်စကိုမှာဗလာဒီမီယာပူတင်ရဲ့ရုရှားသမ္မတအဖြစ်နဲ့ကျန်းသစ္စာချင်းစုဘက်ကိုကန့်ကွက်တဲ့အနေနဲ့ပြုလုပ်တဲ့လူမှုဆန္ဒပြပွဲကိုရာပေါင်းများစွာတက်ရောက်ခဲ့ကြပါတယ်။ဆန္ဒပြပွဲကိုထင်ရှားတဲ့အစိုးရဆန့်ကျင်လှုပ်ရှားမှုခေါင်းဆောင်ဆာဂေးဦးဒါဆော့ဖ်ဦးဆောင်တဲ့လယ်ဝဲတပ်ဦးကွန်မြူနစ်လှုပ်ရှားမှုအဖွဲ့ကနေစီရင်ကျင်းပတာဖြစ်ပါတယ်။စနေနေ့ကရဲကဖမ်းသွားတဲ့ရုရှားနိုင်ငံအထင်ရှားဆုံးတိုက်ခိုက်ခေါင်းဆောင်အလက်ဆီနာဗယ်နီကတော့တနင်္ဂနွေနေ့မှာပြန်ပြီးလွတ်မြောက်လာပါတယ်။လေးချိန်မြောက်သမ္မတတက်တန်းအတွက်ပူတင်ကျန်းသစ္စာချင်းစုဘက်ကိုကန့်ကွက်တဲ့အနေနဲ့မြို့တော်မော်စကိုနဲ့ချမ်းမျိုးကြီး90မှာဆန္ဒပြပွဲတွေဖြစ်နေချိန်မှာပဲသူနဲ့ရာနဲ့ချီတဲ့သူ့ကိုထောက်ခံသူတွေဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။တနင်္ဂနွေမနေ့ပိုင်းမှာသူပြန်လွတ်လာပြီဆိုတော့နာဗယ်နီက Twitter လူမှုဖွင့်ရမှာရေးပါတယ်။မော်စကိုမြို့လေကောင်ကဆန္ဒပြနေရာကိုနာဗယ်နီရောက်သွားပြီးမိနစ်တိုင်းပ ိုင်အတွင်းမှာပဲသူနဲ့သူ့ရဲ့မဟာမိတ်ဖြစ်တဲ့နီကိုလိုင်းလိုင်ယာစကင်တို့ကိုရဲကဖမ်းဆီးခဲ့တာပါ။နံပါတ်တုတ်တွေကန်ဆောင်ထားတဲ့အဒီယုံဖြုတ်ခွဲရဲရော်ရိုးရာစစ်ဝတ်ဆောင်တွေဝတ်ထားသူတွေပါမော်စကိုမြို့တော်ကလူအထက်ကိုကျဉ်းကျဉ်းတန်းတန်းဝင်ရောက်ရိုက်နှက်ပြီးငယ်ရသူအများစုကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။
တင်းလူနေကကစားတဲ့ပရီးမီးယားလိဂ်ပွဲစဉ်တွေထဲအာဆင်နယ်အသင်းကအင်ကွင်းမှာဘန်လီကို၅ဂိုးကိုမရှိနဲ့အပြတ်သက်အနိုင်ရသွားပါတယ်။ဒီပွဲဟာအာဆင်နယ်မန်နေဂျာအာဆင်ဗန်ဂွန်အနေနဲ့မန်နေဂျာဘွားကအနားမယူခင်အင်ကွင်းနောက်ဆုံးပွဲဖြစ်ပြီးဒီပွဲကိုအနိုင်ရလိုက်တဲ့အတွက်အာဆင်နယ်အနေနဲ့အမှတ်ပေးစရာအဆင့်၆မှာအခိုင်အမာရပ်တည်သွားနိုင်ပြီဖြစ်ပါတယ်။အမှတ်ပေးစရာအဆင့်၅မှာရှိနေတဲ့ချယ်ဆီကတော့အမှတ်ပေးစရာအဆင့်၃မှာရှိနေပြီးချန်ပီယံလိဂ်ဘောလုံးပွဲကံပိုးရှိနေတဲ့လီဗာပူးကိုအင်ကွင်းမှာ၃ဂိုးကိုမရှိနဲ့နိုင်ရပါတယ်။ချယ်ဆီအနေနဲ့ဒီပွဲကိုနိုင်ရလိုက်တာကြောင့်အနေဆုံးအဆင့်အမှတ်ပေးစရာအဆင့်၄ကိုဝင်ပြီးနောက်ရသည်ချန်ပီယံလိဂ်ဖလားဝင်ငွေရအောင်ကြိုးစားဖို့အားတက်သွားစီပါတယ်။လက်ရှိအဆင့်၄မှာရှိနေတဲ့ဒေါ်ထမ်အသင်းနဲ့ချယ်ဆီအကြားပွဲအစီအတွက်တူနှစ်မှတ်ပဲကွာတော့တယ်လို့အဆင့်၃မှာရှိနေတဲ့လီဗာပူးနဲ့လည်း၃မှတ်ပဲကွာပြီးပွဲအစီအတွက်ကတပွဲလျော့နေသေးတာကြောင့်လည်းချယ်ဆီအတွက်ပိုအားတက်စရာဖြစ်စီတာပါ။ဖလားရထားပြီးဖြစ်တဲ့မန်စီးတီးအသင်းကတော့အိမ်ကွင်းမှာဟက်ဒါဆူးလီးနဲ့တရေချသွားပါတယ်။ဒါပေမဲ့လည်းမန်စီးတီးဟာဒုတိယနေရာကမန်ချက်စတာယူနိုက်တက်အသင်းကို၁၆မှာဖျက်ထားနိုင်စေဖြစ်ပါတယ်။လာလီဂါ El Clasico ပွဲမှာတော့အဓိကပြိုင်မဲ့ကြီးတွေဖြစ်ကြတဲ့ဘာစီလိုနာနဲ့ Real Madrid တို့နှစ်ဂိုးစီတရေချသွားပါတယ်ခင်ဗျာ
။မန်ချက်စတာယူနိုက်တက်အသင်းရဲ့ဂန်နဝင်းနီးပြဆရာကြီးဆာအလက်စ်ဖာဂူဆန်ဟာအုံနောက်တွင်မှသွေးရုံစိတ်နာကြောင့်စနေနေ့ကအရေးပေါ်ခွဲစိတ်ကုသမှုခံယူခဲ့ရပြီးတဲ့နောက်မှာစိုးရင်ရဆဲအခြေအနေနဲ့ဆေးရုံအထူးကျန်းမာကုသဆောင်မှာပဲဆက်ရှိနေပါသေးတယ်။အသက်86နှစ်အရွယ်မစ္စတာဖာဂူဆန်ကိုဗြိတိန်နိုင်ငံရှီရှာခရိုင်ဝင်းစလိုမြို့သူ့ရဲ့နေအိမ်ကနေဆေးရုံကိုအရေးပေါ်တင်လှူနာနဲ့ပို့ဆောင်ခဲ့ရပြီးဆဲဖို့တော်ဝင်ဆေးရုံမှာခွဲစိတ်ကုသမှုခံယူခဲ့တာပါ။မန်ယူသင်းကလက်ရှိအသင်းသားတွေအရင်ကသူ့နဲ့တွေ့ပြီးအသင်းမှာကစားခဲ့ဘူးသူတွေဖာဂူဆန်ကိုချစ်ခင်ကြတဲ့ကမ္ဘာတဝန်းကမန်ယူပရိသတ်တွေတခြားကလပ်အသင်းတွေမန်နေဂျာတွေပင်ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကလည်းသူ့အတွက်ဆူတောင်းစကားတွေအားပေးစကားတွေပေးပို့ကြပါတယ်။အဲ့ဒီလိုဆူတောင်းအားပေးစကားတွေပေးပို့ကြတဲ့ပုံမှာအထူးကျေးဇူးတင်ကြောင်းမန်ယူအသင်းကပြောပါတယ်
။ဟာဝိုင်ပြည်နယ်ခီလာဝေးယာမိတော်ပောက်ကွယ်မှုကနေမြေကြီးတွေကွာရပြီးအဲ့ဒီထဲကနေထွက်လာတဲ့ချော်ရည်ဘူးတွေကြောင့်ပျက်စီးတဲ့အိမ်ကြီးတွေဟာတင်းလူနေအထိဆိုရင်ဂိုးလုံးရှိသွားပြီဖြစ်ပြီးတော့လူပေါင်း1900ကျော်ကိုကယ်ထုတ်ထားပြီးသူတို့ထဲကတချို့ဟာတိတ်မကြခင်အိမ်ပြန်ရမယ့်အလားအလာမရှိသေးပါဘူးခင်ဗျာ။
Direct from Washington, the voice of America, VOA.
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးတက်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။အရင်ဆုံး OIC ညီလာခံအကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကျင်းပတဲ့ OIC Islamic နိုင်ငံတွေရဲ့နှစ်ရက်ကြာအစည်းအဝေးကိုကျင်းပနေရမှာရိုဟင်ဂျာဒုက္ခသည်အကြက်တဲပြည်လျှော်ရေးဆောင်ရွက်ဖို့အတွက်အထူးကော်မတီတစ်ယောက်ကိုဖွဲ့စည်းလိုက်ပါတယ်မြန်မာအစိုးရကိုနိုင်ငံတကာဖိအားပေးဖို့လဲ OIC ရဲ့အကြီးအကဲကတိုက်တွန်းလိုက်ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနိုင်ငံတိုင်းဝင်ကြီးတွေနဲ့တန်တမန်တွေတက်ရောက်ခဲ့ကြတဲ့အဲ့ဒီညီလာခံမှာရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုအရေးယူဖို့အတွက်နိုင်ငံတကာရဲ့ထောက်ခံမှုတွေရအောင်စီရင်မယ်ကော်မတီတရက်ကိုညီနာခံနောက်ဆုံးနေ့ဖြစ်တဲ့မနေ့တနင်္ဂနွေနေ့ကဖွဲ့စည်းလိုက်တာပါ။ဒါဟာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်9သိန်းလောက်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ကြီးမားလာတဲ့ပြဿနာကိုအဆုံးသတ်စေဖို့အဓိကအရေးပါတဲ့ခြေလှမ်းဖြစ်တယ်လို့လည်း OIC အတွင်းရေးမှူးချုပ် Yusuf bin Ahmed Al Othman ကခေါ်ဆိုခဲ့ပါတယ
်။ရိုဟင်ဂျာတိုင်းဝိုင်းပေါ်လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုတာဝန်ယူမှုရှိအောင်နိုင်ငံတကာတိုင်ဝမ်ရဲ့နိုင်ငံရေးအရထောက်ခံအားပြုမှုနဲ့ပူးပေါင်းပြီးဆောင်ရွက်မဲ့အထူးကော်မတီတစ်ယောက်ကိုဖွဲ့စည်းဖို့ဒါကာညီလာခံကနေသဘောတူလိုက်ပါပြီ။ဒါဟာရိုဟင်ဂျာပြည်ထောင်စုပြည်ရောစီဘူးခိုင်မာတဲ့ခြေလှမ်းတွေကတခုဖြစ်ပြီးတိတ်ကိုအရေးပါပါတယ
်။အခုလိုမွတ်စလင်နိုင်ငံတွေအနေနဲ့နိုင်ငံတကာအတိုင်းဝိုင်းကိုမဖြစ်မနေဖိအားပေးရတာဟာဘာသာရေးအရာမဟုတ်ဘဲလူငယ်တွေနှစ်ပေါင်း90ကျော်ကခံစားလာရတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခြေခံလူခွင့်ရေးချိုးဖောက်ခံရမှုတွေကြောင့်ဖြစ်တယ်လို့လည်း El Othman ကပြောပါတယ်။ဒါကာညီလာခံရဲ့ဆုံးဖြတ်ချက်နဲ့ဖွဲ့စည်းမဲ့အထူးကော်မတီမှာဂမ်ဘီယာနိုင်ငံဦးဆောင်တဲ့အဖွဲ့ဝင်10ဦးပါဝင်မှာဖြစ်ပါတယ်။အဲ့ဒီကော်မတီအနေနဲ့နိုင်ငံတကာလူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့မူတွေကိုစွစွရွရွချိုးဖောက်မှုအတွက်တာဝန်ခံမှုနဲ့တရားစီရင်နိုင်ဖို့တေချာအောင်ချိတ်ဆက်ဆောင်ရွက်ပေးမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့လည်းအဲ့ဒီကော်မတီအနေနဲ့အထောက်အထားသတင်းအချက်အလက်တွေကိုစုဆောင်းသွားမှာဖြစ်တယ်လို့ကုလသမဂ္ဂနဲ့လည်းပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့ညီလာခံအပြည့်ထုတ်ပြန်တဲ့ဒါကာကြေညာစာထဲမှာဖော်ပြထားပါတယ်။ ရိုဟင်ဂျာဒုက္ခသည်တွေလုံလုံကြုံကြုံနဲ့နေရပြန်နိုင်ရေးမြန်မာကိုဖိအားပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရဟာတန်တမာရေးအရာအကြီးအကျယ်ကြိုးပမ်းအားထုတ်နေတာဖြစ်ပြီးအရှင်အဖြစ်လက်ခံကျင်းပတဲ့ OIC ညီလာခံမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မိုဟာမက်အလီကအခုလိုပြောသွားပါတယ
် Express their grave concern
about the situation ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာပြည်သူတွေကိုအင်မတန်မှစိုးရိမ်မကင်းဖြစ်ကြောင်းကိုယ်စားလှယ်အဖွဲ့အသီးသီးကတညီတညွတ်တည်းထုတ်ဖော်ခဲ့ကြပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကလက်ခံထားတဲ့အတွက်ကိုယ်စားလှယ်အဖွဲ့တွေကအလုံးမဲ့ကျေးဇူးတင်ကြောင်းပြသခဲ့တဲ့အပြင်မြန်မာအစိုးရကိုပြင်းပြင်းထန်ထန်အရေးယူဖို့လဲတိုက်တွန်းခဲ့ကြပါတယ
်ဒုက္ခသည်တွေနေရပြန်ရေး2018ခုနှစ်နိုဝင်ဘာလကတည်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ပေမဲ့အခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်ခြမ်းမှာရှိနေတဲ့ဒုက္ခသည်တွေမပြန်နိုင်ကြသေးပါဘူးဒါကြောင့်လဲဒီကိစ္စကိုနိုင်ငံတကာအနေနဲ့မဖြစ်မနေပါဝင်ဆောင်ရွက်ဖို့ညီလာခံတက်ရောက်လာတဲ့ American Rohingya Union အမှုဆောင်ညွှန်ကြားရေးမှူးချုပ်ဒေါက်တာဝါကာဦးတင်ကအခုလိုပြောသွားပါတယ
်နိုင်ငံကအတိုင်းအဝိုင်းအနေနဲ့မဖြစ်မနေပါဝင်ရတဲ့အကြောင်းရင်းဟာရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိဖို့အတွက်ဖြစ်ပါတယ်ရိုဟင်ဂျာတွေအတွက်နေရေးထိုင်ရေးလုပ်ပေးမယ်ဆိုပေမဲ့တခိုင်ပြည်နယ်ကိုပြန်သွားမဲ့သူတွေအနေနဲ့အရင်ကလိုအခြေအနေမျိုးဘယ်တော့မှပြန်ရတော့မှာမဟုတ်ဘူးဆိုတာကျွန်တော်တို့သိထားလို့ပါ
ဒီကနေ့လကုံပိုင်းကဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတန်တမန်အဖွဲ့ကတော့ရိုဟင်ဂျာတွေလုံလုံခြုံခြုံနေရပြန်နိုင်ရေးနဲ့သူတို့အပေါ်ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ရေးမြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက်အသင့်တင်ထားပြီးဖြစ်ကြောင်းပြောကြားခဲ့ပါတယ်ရှင်
။မိုင်းချင်းနဲ့ပြောပြသွားတာပါ။အခုဆက်လက်ပြီးတော့တင်ဆက်ပေးမှာကတော့မြန်မာအရေးဆွေးနွေးကမ်းပဲဖြစ်ပါတယ်။အခုတစ်ပတ်မြန်မာအရေးဆွေးနွေးကမ်းမှာတော့လက်ရှိမြန်မာအရတအစိုးရတည်းရဲ့လက်ထက်မှာအလုတ်ကန်ခွင်လန်းနေမျောလင့်ထားသလောက်ပုံမလာတဲ့အပြင်အောက်ခြေအလုတ်သမားတွေရဲ့အခွင့်အရေးတွေလည်းချိုးဖောက်ခံရသေးဖြစ်တယ်လို့အလုတ်သမားအခွင့်အရေးဆောင်ရွက်နေသူတွေကပြောကြပါတယ်။မြန်မာနိုင်ငံအတွင်းအလုတ်သမားဈေးကွက်အခြေအနေနဲ့အလုတ်သမားတွေရဲ့အခက်အခဲတွေကြောင်းအလုတ်သမားရေးတက်ကြွလှုပ်ရှားသူဦးကျော်စင်ဦးကိုကိုစော်ဝင်းလိုင်ကတွေ့ဆုံမေးမြန်းတင်ဆက်ထားပါတယ်။နားဆင်ပါခင်ဗျာ
။ဦးကျော်စင်ဦးကကျွန်တော်တို့သိရတာဒီမြန်မာနိုင်ငံမှာဒီအလုပ်သမားခွင့်ရေးတွေနဲ့ပတ်သက်ပြီးတော့တက်ကြွလှုပ်ရှားနေတဲ့သူပေါ့နော်ဆိုတော့ကျွန်တော်တို့ပထမဒီမြန်မာနိုင်ငံရဲ့အလုပ်သမားဈေးကွက်ဟာအလုပ်ကန်အခြေအနေဟာအားလုံးသိတဲ့အတိုင်းပဲတော်တော်လေးကိုဗျမ်းပရာပြိုပြဲဖြစ်နေတယ်ဟိုအစိုးရကလည်းပြည်သူမျောလင့်ထားသလားအခုအချိန်ထိပေါ့နော်အလုပ်ကန်ဖန်တီးပေးနိုင်တဲ့စွမ်းအားမရှိသေးဘူးဆိုတော့ဒုံရင်းဒုံရင်းမဟုတ်ရင်တော့မှပူဆိုးသလားလို့တော့လူတွေကပြောနေကြတာဟုတ်ဆိုတော့မြန်မာနိုင်ငံရဲ့အလုတ်သမားဈေးကွက်အခြေအနေဟာဥကျော်စင်ဦးတို့အမြင်ကဘယ်လိုဖြစ်နေသလဲ။ဘာတွေဖြစ်နေလဲ
။အလုတ်ကန်ခွင့်လန်းမှာတော့အစိုးရစစ်တမ်းအရတော့ကောင်းနေပေါ့။တိုးတက်လာတယ်နှစ်စဉ်နဲ့များတော့အများတိုးတက်နေတာပဲ
။ဟုတ်ကဲ့
။ဒါပေမဲ့ဘယ်လိုအဆင့်တန်းတွေတိုးတက်နေတာလဲဆိုတာရှိတယ်။ပညာရေးလူတန်းစားတွေအလုတ်ကန်ပေါ်တယ်။ရှိတယ်။ပညာရေးလူတန်းစားတော်မှဒီမှာဟိုအလုတ်သမားခေါ်လို့မရတဲ့အနေအထားတွေတောင်ရှိပါတယ်။ဒါပေမဲ့ကျွန်တော်မြန်မာနိုင်ငံအနေနဲ့ကြတော့ရာဂိုင်းတော့အပြင်ပညာရေးလူကန်းစား5%တန်းပါဆန်လောက်ပဲအလုတ်ကန်လုတ်ဖို့အနေထားရှိတယ်။ကျန်တဲ့ရာဂိုင်းတွေအကုန်လုံးကတော့အလုတ်လက်မဲ့အလုတ်မပေးနိုင်တဲ့အနေအထားတွေမှာရှိလာပြီးတော့ပြပထွက်နေရတာတွေပိုများလာပါတ
ယ်။အလုတ်ကြံပြပထွက်အလုတ်ကြံလို့ကြာအောက်ခြေသိမ်းလို့ဆိုတော့ကြာအဲ့တော့ဒီအောက်ခြေမှာအများကြီးရှိနေတဲ့လုတ်အားလုတ်အားတွေပေါ့နော်ဒီဟာတွေကိုကျွန်တော်တို့မြန်မာနိုင်ငံထဲမှာရောအဲ့ဒီလူတွေအတွက်အလုတ်ကန်ဖန်တီးပေးဖို့အခြေအနေကပါရီအခက်အခဲရှိနေတယ်လေဆက်ယုံအလိုယုံနေမှာပဲဖြစ်ဖြစ်ပေါ့နော
်အဓိကကျွန်တော်တို့နိုင်ငံဆောက်လုပ်ရေးလုပ်ငန်းတွေအခက်မကောင်းတော့တာမှာဆောက်လုပ်ရေးလုပ်သားတွေအလုံးနဲ့မဲ့အများကြီးဖြစ်သွားမယ်နောက်တစ်ချက်ကကျွန်တော်တို့ဟိုဥသိမ့်သိမ့်အစိုးရလက်ထက်ပြောင်းပြီး NLD အစိုးရလက်ထက်မှာအလုပ်ကင်ခွင့်လန်းတွေမျောလင့်ကြတယ်ဆိုတော့ဆက်ကနေတဲ့လူတွေကအစအများကြီးပြေကျော်ခဲ့ကြဒါပေမဲ့တကယ်ဖြစ်လာတဲ့အခြေအနေကမျက်မြင်နဲ့ဟိုပေါ့မျက်မြင်အခြေအနေကတော်တော်ကွာခြားနေတယ်ရှိပြီးသားတွေတောင်မှပြန်ဆုတ်နေတဲ့အနေအထားမှာရှိလာတယ်။အဲ့တော့ဒီဘက်ကဆက်ယုံနေရှိပြီးသားတွေတောင်ဆုတ်ချင်နေတော့ဖြစ်တော့ဟိုဘက်ကလည်းအစ်စ်အစ်စ်ဝင်မဲ့ဟာတွေလည်းဝင်မလာဘူးပေါ့။ထင်သားသလိုဖြစ်မလာတဲ့အတွက်လုံခြုံခွင့်လန်းကပူဆုံးရှုံးလာ။နောက်ပြီးတက်လာတဲ့အဲကုန်စည်နှုန်းအရနဲ့လည်းပူလာလောက်ကလာတာတူတောင်းတာတွေပြက်လာတယ်။ဟိုအလုပ်သမားတွေရတဲ့ဟာလည်းတကယ်မြန်မာတက်ဟိုစားဝတ်နေရေးမလုံလောက်တာတွေဖြစ်လာတဲ့အခါကျတော့ဒီဘက်ထွက်မှုပဲအာထုတ်လာတဲ့ပုံမှာတော်တော်မူတည်ပါတယ်
ဟို
ဟိုသွားကိုပြောထားမှာလဲပါပါတယ်ဒီနိုင်ငံတကာကနေပြီးတော့ဒီမြန်မာနိုင်ငံထဲမှာလာပြီးရင်းနှီးမြှုပ်နှံလို့တဲ့သူတွေထင်သလောက်ရောက်မလာတာတွေတော်တော်လေးရပဲ
ဟိုအခွင့်အရေးချုပ်ဖောက်ခံရတဲ့ဘာညာဆိုတာတွေလည်းကျွန်တော်မကြခဏကြားနေရတာပဲလေဟိုအင်းကြီးတဲ့နိုင်ငံတွေမှာသွားပြီးတော့မှစကားမတတ်ပါမတတ်သိရမလားအောက်ခြေအလုပ်လုပ်လို့အနေခံရတာတမျိုးပေါ့ကိုတိုင်းပြည်ထဲမှာလည်းကိုနိုင်ငံရရတယ်ဆိုတဲ့သတင်းတွေကြားရတာတကယ်စိတ်မကောင်းစရာပေါ့အဲ့တော့အဲ့ဒီဟာတွေရဲ့အခြေခံအချက်တွေကဘာတွေလို့အကိုတို့လေ့လာမိတယ်လဲဒီအဓိကကတော့ကိုတာဝန်ပေါ့အ ာအများဆုံးကထဲကျုံလုပ်ငန်းရှိတယ်ထဲကျုံလုပ်ငန်းတွေမှာလေ့လာကြည့်ရင်ဟိုနေရီယန်နေဟာရန်ကုန်မြို့တော်တစ်ဖက်မှာမရောက်ဘူးတဲ့ကလေးတွေဟိုအသက်မပြည့်တဲ့လူသားတွေအများကြီးပါကျွန်တော်တို့အစားဝင်တွေကသူတို့ဝင်လုံးကြရတာသူတို့ရဲ့ရပိုင်ခွင့်တွေသူတို့ရဲ့တာဝန်တွေသူတို့မသိဘူးဒီရန်ကြီးတို့ရုံးနေအလုံးမလုံးတာလားသို့မဟုတ်သူအလုံးလုံးဖို့အခွင့်အရေးမရှိတာလားအဲ့ဒီပုံမှာအများကြီးမူတည်မယ်လို့ထင်ပါတယ်ကြ။လူမအခွင့်အရေးချိုးဖောက်ခံရတာတွေပါ
။ဆိုတော့ဒီအဲ့ဒီရုံးနေရလဲအာသူတို့မှလည်းတတ်မှတ်ချက်တွေရှိတယ်မလား။တဘောတနေ့မှဘယ်လောက
်ဟို
တဘောတစ်လမှဘယ်လောက်ဝန်ထမ်းချပေးတယ်ဆိုတော့ဒီသူတို့ဒီပတ်မစ်တွေရဖို့အတွက်သူတို့ဟိုစာချုပ်တွေချိုးရတာအစိုးရနဲ့နားလည်မှုဟိုပါပေါ့အစိုးရဥပဒေရပါတော့လက်ရှိတည်တဲ့ဥပဒေ။ဆိုတော့အဲ့ဒီမှာလဲကျွန်တော်တို့ဒီအော်မယူသားမှုတွေရှိနေတယ်ဆိုတော့အတန်ကြီးကထွက်နေတော့အရာကောဘလို့ဖြစ်နေတာလဲ
ဟုတ်အဲ့ဒီအစိုးရကဘောတနေ့ကတော့အလုပ်ကင်ခွင်လာနှစ်စဉ်တော့ရဂိုင်းလုံးတက်နေတာပဲအလုပ်ကင်ခွင်လာဘလောက်နေခံဒီလိုက်
နေတာ
နေရတော့တက်နေအဲ့မှာကျွန်တော်တခုပြောချင်တာကျွန်တော်တို့ခုအလုပ်သားဝန်ကြီးဌာနကအာထုတ်ပေးတယ်ပေါ့နော်ပြည်တွင်းအလုပ်ကင်ရှာဖွေအေဂျင်စီတွေလိုင်စင်တွေပေါ့အဲ့ဒီနောက်မှာပါပါတယ်တနေ့ကအနည်းဆုံးလုပ်သား900အလုပ်ကင်ရှာဖွေပေးရမယ်ဒါမှမရှာဖွေနိုင်ရင်သူလိုင်စင်သိမ်းမယ်ပေါ့ဗျာအဲ့တော့အခုလိုင်စင်ပေးထားတဲ့လူဦးရေဆိုရင်ကျွန်တော်ထင်တယ်100ကျော်လောက်ရှိပြီလို့ထင်တယ
်အေဂျင်စီပေါ
့အေဂျင်စီပေါ့အဲ့တော့အဲ့ဒီအေဂျင်စီတွေကတကယ်ကိုတစ်နှစ်ကိုလူ900ရှာပေးနိုင်လို့လားနောက်ပြီးတော့တကယ်ကိုအလုပ်သမားတွေကအဲ့ဒီကနေသွားတာလားအလုပ်ရှင်တွေကရောဒီအေဂျင်စီတွေကနေပဲအလုပ်ခေါ်တာလားအဲ့တော့ကျွန်တော်တို့နိုင်ငံဝန်ချပြတဲ့အရာတွေက policy ရ portfolio တွေများနေရင်တော့တိုင်းပြည်ကတစ်ပြေးပြေးနဲ့စုပ်လာမှာပါပဲ
ဒီမြန်မာပြည်မှာအခုလာပြီးအလုပ်လုပ်ကြတဲ့နိုင်ငံသားတွေ
ပေါ့
ဆိုတော့တော်တော်များများအခုနောက်ပိုင်းတွေ့ရတယ်ဆိုလိုချင်တာကတော့နိုင်ငံသားအရေးအတွက်ဒီမှာအခြေချနေထိုင်တဲ့ကာလအတိုင်းအတာတစ်ခုထိကြာကြာပေါ့နော်အခြေချနေထိုင်တဲ့အာများလာတယ်လို့သတိထားမိလာတယ်ဆိုတော့ဒီလူတွေကအာဒီမှာလာပြီးတော့အလုပ်လုပ်ကြတာလည်းရှိတယ်နှီးမျိုးစုံနဲ့နေကြတာရှိဆိုတော့အဲ့ဒီလူနိုင်ငံသားတွေအတွက်ပေါ့ဒီမှာဘယ်လိုဥပဒေတွေရှိသလဲဘာတွေထုတ်ပြန်တာ
ကျွန်တော်အတွေ့အကြုံလေးရတစ်ခုပြောရကျွန်တော်တောင်တုံကဆက်ယုံတစ်ခုပေါ့နော်အလုပ်သမားအဝင်ရေးချိုးဖောက်ခံရတယ်နောက်ပြီးတော့ဟိုပေါ့ဟိုစားတော့ကုန်ထုတ်တဲ့ဆက်ယုံလေးပါဆက်ယုံကတော့လူ90လောက်ပဲရှိတယ်အဲ့ဒီတန်ကြီးမှုမရှိဘူးအာဟိုဖျားပေးခိုင်းနေတယ်ဆိုပြီးကျွန်တော်တို့အကူကြီးတောင်းတော့ကျွန်တော်တို့ဟိုလေးလာကြည့်တဲ့ပုံမှာတွေ့ရသူကတရုတ်နိုင်ငံသားဗျတရုတ်နိုင်ငံသားကခိုင်းတယ်ဒီမိသားစုတွေကိုဆက်ယုံထဲမှာနေပြီးတော့တရုတ်နိုင်ငံသား6ယောက်လောက်ပေါ့နော်သူမိသားစုနဲ့နေပြီးတော့ဒီအလုပ်သမားတွေကိုခိုင်းစီတယ်အဲ့ဒီမှာကျွန်တော်တို့ကသက်ဆိုင်ရာကိုအတီးပေးတယ်တိုင်တန်းတယ်ဆိုပဲဖြစ်တဲ့အချိန်ကျတော့မြန်မာအမျိုးသမီးတစ်ယောက်ကဒီကုမ္ပဏီလိုင်စင်ကင်ပြီးရောက်လာပြီးတော့ဖြည့်ရှင်းသွားတယ်ပေါ့အဲ့ဒီအချိန်မှာတရုတ်နိုင်ငံသားတွေကဘာဖြစ်သွားလဲဆိုတော့သူ့ဆက်ယုံကဝန်ထမ်းနေပြန်ဖြစ်သွားတယ်တကယ်တော့ပိုင်ရှင်ဒီ
စာရွက်ကိုပဲ
စာရွက်စာရွက်ပုံမှာအမှန်ဖြစ်နေတာတကယ်လက်တွေ့အမှန်ကတော့တရုတ်နိုင်ငံသားပိုင်နေဆက်ယုံပါ
သူအရင်နေနဲ့
သူအရင်နေနဲ့သူလောက်တာဒီမိမနာမည်ခံထားတာလားပါလားတော့ကျွန်တော်တို့မသိရဘူးပေါ့နော်ဒါပေမဲ့ဖြစ်တင်တာတော့ဗျာဒါမျိုးနိုင်ငံသားဟူတော့ခေါ်ခန့်နိုင်တဲ့အနေထားရှိတဲ့လူတယောက်ရဲ့နောက်ကျောင်းကိုတော့ကျွန်တော်တို့နိုင်ငံအစိုးရပေါ့နော်လူကောင်းကြီးဌာနဖြစ်စီပြည်တယ်ဖြစ်စီကတော့လေးလာတင်တယ်လို့ထင်တယ်ဥမာသူကနာမည်ခံပြီးတော့ကွန်ဖရင်စ်စားမယ်ဆိုရင်ပြီးတော့လုတ်တယ်နိုင်ငံသားသားကိုပေးဆုံးသူများအလုံးမခံရမှာပဲလေအဲ့တော့ကျွန်တော်ဒီမှာအလုပ်တရားဝင်လာလို့ဟိုနိုင်ငံသားသားအလုပ်မှာဥပဒေမရှိသေးဘူးတစ်ဆက်တည်းမှာကျွန်တော်တခုပြောချင်တယ်ကျွန်တော်ဆေးရုံအလုံးရုံတွေဘလောက်ထောင်ထောင်ဒီလိုဥပဒေတွေခိုင်ခိုင်မာမာမစွဲရင်ကျွန်တော်တို့နိုင်ငံရမယ့်အခွင့်အရေးလည်းအရင်နေတာအခုကျွန်တော်တို့ပြည်ပမှာထိုင်းမှာ3000ကျော်ရှိမယ်ဟုတ်လားမလေးရှားမှာကျွန်တော်တို့လူသားတွေတိတ်နေရှိရှိအဲ့တော့ထိုင်းအစိုးရကနဲမလေးရှားအစိုးရရဲ့အဓိကဝင်ငွေတွေကကိုယ်လုံးသားပေါ်မှာကောက်တဲ့အခွန်ရှိသလိုကျွန်တော်တို့အလုပ်သမားတွေပေါ်ကဖြတ်တဲ့အခွန်အနေနဲ့လည်းသူတို့အစိုးရအများကြီးရပ်တည်နိုင်တယ်ဗျ
ဟုတ်တယ်
ကျွန်တော်တို့အလုပ်သမားတွေသူတို့ရှာကျွေးနေတာလည်းအများကြီးပဲအခုကျွန်တော်တို့နိုင်ငံမှာကျတော့တကယ်လာလုံးနေတဲ့အလုပ်သမားတွေပေါ်မှာကိုကျွန်တော်တို့အခွန်ကောက်နိုင်ဖို့ဥပဒေမရှိဘူး
So, aku cina lu biok ni deh di lu tama piatanari, di lu tama ni aku ni coba kani arari, lu kain aku ni lani cina lu dengan arari sungsung ni arai kisari, tu mian dengan mata abi kain sih pin ni arai kisari, ari hari tu tengchou nai buka, di cina lu policy ni ni awa mubiang bila cina lu lu kain ni pin ni je sih lah.
ကျွန်တော်တို့မြန်မာပြည်ကဆိုရတရားတက်လာရင်တော့ပေါ်လစီတွေသူတို့လည်းအသက်ဆွဲကြမယ်ဟာပေါ်လစီတွေဟိုချကြတယ်ဒါပေမဲ့အဲ့ဒီပေါ်လစီတွေကစာရွက်ပုံမှာပဲကြောက်ကြောက်သွားတာများတယ်ကျွန်တော်နိုင်ငံမှာဥပဒေတွေတော့မျိုးစုံထိုးတာပဲဒါပေမဲ့အဲ့ဥပဒေကြောင့်လုံစားလို့ပူပေါင်းသွားတာတွေအများကြီးပဲအဲ့လိုမျိုးတွေဖြစ်ကုန်ကြတယ်အဲ့တော့ဟိုပေါ်လစီကတော့ကောင်းတယ်ဒါပေမဲ့ပေါ်ချိုးတွ ကျွန်တော်တို့ဟိုလောက်ရမယ်ပေါ့နော်ဟိုဝန်ထမ်းဆိုတဲ့ပုဂ္ဂိုလ်များတော့အစိုးရချိန်သွားရင်ချိန်သွားတဲ့အစိုးရရဲ့ ဆိုရတာလည်းပြန်လည်လာပေါ့အခုကကျွန်တော်တို့နိုင်ငံမှာအလုံးမရှိဘဲနဲ့ပရိဒါလုပ်ပြီးချမ်းသာနေတဲ့လူတော်တော်များတယ်အဲ့ဒါလည်းကျွန်တော်တို့နိုင်ငံအတွက်ဆိုးရိုးပဲနိုင်ငံသားမှာဟိုဝေကေကြီးဆိုရင်ဟလာအရန်လှူတယ်ပရိဒါဒါအားလုပ်တယ်ဒါသူချမ်းသာလို့လုပ်တာကျွန်တော်တို့စီကြတော့ပရိဒါလုပ်ပြီးချမ်းသာကုန်တယ်အဲ့ဒီဟာလေးတွေလည်းကြောင်းမြန်လေးတွေပေါ့ကျွန်တော်တို့မြန်မာမှာအဲ့လိုမျိုး ဝန်ထမ်းများလို့မဟုတ်ဘေးကဝန်းရံတဲ့သူများအတက်ကြွလှုပ်ရှားသူများလည်းစီနာမှန်မှုလိုပါတယ်တကယ်မြေပြင်အခြေအနေကိုတကယ်ချပြရဲဖို့လိုတယ်အဲ့ဒါတွေကိုအုပ်ပြီးတော့ခေါင်းဆောင်ပိုင်းကိုကောင်းပါလေကြီးတင်ပြနေရင်တော့ခေါင်းဆောင်ကတော့အောက်ချလိုက်မကြည့်နိုင်ဘူးတော့ဟိုတော်နဲ့သူကြီးပြောသွားတဲ့စကားလေးတစ်ခုရှိပါတယ်ကျမတို့အစိုးရတက်လာတဲ့အချိန်မှာလောက်ကန်ခွင့်လန်းလှုပ်ဖို့ကြည့်ရဲအဆင်မပြေတော့ကျမတို့လမ်းမဆက်သေးကြီးမီအချိန်ကအဆောက်အချိန်ပြောင်းလုပ်ရင်သူ့လေသားမှလည်းသူအလုတ်ကင်ခွန်းလန်းနေဖန်တီးနိုင်မယ်လို့ပြောသွားတယ်ဒါရေဘူးသားအဖြစ်မှတ်ပါတယ်ဒါပေမဲ့ကျွန်တော်တို့အလုတ်ကင်ခွန်းလန်းဖန်တီးနိုင်ဖို့အရေးအချင်းဆိုတာရှိပါသေးတယ်ကျွန်တော်တို့မြန်မာလူမျိုးတော်တော်များများပညာမဲ့ကုန်ပြီပညာမတတ်တွေဖြစ်ကုန်ပြီဟိုအဲ့တော့အဲ့လိုမျိုးပုံကုမျိုးတွေစာလည်းမတတ်ဘူးအသိအမြင်လည်းမရှိဘူးအဲ့လိုပုံကုမျိုးတွေကသူ့အလုတ်ကင်ခွန်းလန်းသူဖန်တီးနိုင်မှုဆိုတာဘလို့မှမဖြစ်နိုင်တော့ပါဘူးဒါဆိုအများကြီးနောက်ကျသွားပြီအဲ့တော့အလုတ်ကင်ခွန်းလန်းနည်းလာတဲ့အများကျွန်တော်တို့ရာသွေးမှုတွေတအားပေါ်လာပါတယ်အရင်ဟိုသမားကြီးဦးသိန်းစိန်လက်ထက်နဲ့အခုသမားကြီးလက်ထက်နဲ့ရှင်ကြည့်ရင်ရာသွေးမှုတွေပိုများလာသလိုပဲ
ဟုတ်တယ
်အမျိုးနယ်တိုင်းမှာကြည့်တယ်ကိုစိုးလူရဲ့အလားမျိုးတွေများလာတယ်နောက်ပြီးတော့ပေါ်ပေါ်တင်တင်ဟိုအန္တရာယ်ပြုမှုပြည်သူလုံခြုံမှုနည်းလာတယ်အဲ့ဒါတွေကလည်းကျွန်တော်စားဝတ်နေရေးမပြေလည်တာကြီးပညာရေး
အဲ့ဘက်ကိုပြန်ပြီးတော့ဟိုညွန့်ပြနေတာပဲဟုတ်တယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဟုတ်ကဲ့ကျေးဇူးပါပ
ါဒါကတော့မြမအေးတွေးဆုံမိမြန်ကန်အစီအစဉ်ကိုနားဆင်ကြရတာပါကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေါ်တာဖြစ်ပါတယ်VOA American တန်ရဲ့တနင်္လာနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9:00နာရီထိဆက်လက်ပြီးတော့တန်လှည့်ပေးနေပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာပါ။ VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလိုတဲ့တိတိကျကျတောင်းနေရတယ်ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ကိုဆက်သွယ်နေမှာပါခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီတော်ရချင်းတို့ဆက်လက်နားဆင်နေကြတာကတော့ VOE မြန်မာပိုင်းရဲ့တနင်္လာနေ့မိနစ်ဖက်အစီအစဉ်ရဲ့ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ24 40 51တို့ပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook တို့ကနေအချိန်နဲ့တပင်းညီထုတ်လွှင့်ပေးနေသလို VOE ရဲ့ website စာမျက်နှာဖြစ်တဲ့ VOE Burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ပြန်လည်ပြီးတော့လည်းအချိန်ချင်းနားဆင်နိုင်ပါတယ်။ဖတ်ရှုနိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
အတိပ္ပယ်ကတော့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီအဆင့်ထိရောက်သွားပြီဆိုတာကိုအတည်ပြုရရောက်တယ်လို့အဲ့ဒီအခြေအနေကိုမြန်မာနိုင်ငံအစိုးရဘက်ကလည်းလက်ခံလိုက်ပြီဆိုတဲ့သဘော
။ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်မှာပြည်တွင်းတုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်နိုင်ပါတယ်။အလားပြီးနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာတစ်လောကထူးခြားဆန်ပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါ။အခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပါမယ်။မအီတန်နာကျော်စီစဉ်တင်ဆက်ထားတာပါ။နားဆင်နိုင်ကြပါပြီခင်ဗျာ
VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဦးဆုံး VOE အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်တူလေးတွေကိုဖော်ပြပေးချင်ပါတယ်။မင်္ဂလာနက်နက်ခင်းပါ VOE ဝိုင်းတော်သူဝိုင်းတော်သားရဲ့အားလုံးကျန်းမာချမ်းသာကြပါစေရှင်လို့ဆုတောင်းလာတဲ့သောရရှင်ကတော့လာရှုတိုင်းကြောင့်ပဲခရိုင်နောင်ချိုမျိုးကပါရှင်ဆိုတဲ့မဆန်အေးဖြစ်ပါတယ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုအမှန်တိုင်းဖြစ်စေချင်တာသူရဲ့ဆန္ဒပါတဲ့သူကတကယ်တမ်းဆိုရင်တာမန်တော်သူတယောက်ပဲဖြစ်ပါတယ်လို့ရေးလာပါတယ် VOE အစီအစဉ်တွေကိုနားဆင်ပြီးခုလိုစာရေးလာတာအထူးကျေးဇူးတင်ပါတယ်မဆန်အေးရေသောရရှင်နောက်တစ်ယောက်ဖြစ်တဲ့ John Bell Jones ဆိုတဲ့သောရရှင်က VOE ရဲ့ထုတ်လွှင့်ချက်တွေကိုအမြဲတမ်းနားထောင်လျက်ပါတယ်။ VOE ရဲ့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုယ့်ရဲ့ကျန်းမာခြင်းစိတ်ချမ်းသာခြင်းနဲ့ချင်းပြည့်စုံကြပါစေ။သတင်းတွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်လို့ပြောထားပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဖူတာအိုကပါလို့ဆိုလာတဲ့သောရရှင် NM ရင်းကတော့မင်္ဂလာပါ VOE အခုမှ VOE ကိုစာရေးပြစ်တာပါVOE သတင်းတွေနားထောင်နေတာတော့ကြာပါပြီ။ဒါကြောင့်နှုတ်ဆက်တဲ့အနေနဲ့ပဲရေးလိုက်တာပါတဲ့။ဒီသောရရှင်ကလည်းပူတာအိုကားလို့ဆိုလာပါတယ်။ဒါနဲ့ VOE သောရရှင်နဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာပါ။အဲ့ဒီအချိန်ကစာတချို့ကိုအခုပြောပြပေးပါမယ်ရှင်။မင်္ဂလာပါ VOE ကကိုကိုမမဦးကြီးဒေါ်တော်တို့ခင်ဗျာဆိုပြီးတော့ VOE ကိုစာရေးခွင့်ရလို့အထူးကျေးဇူးတင်ကြောင်းသနာမပြောလာပြီးတော့သူ့ရဲ့မြန်မာနိုင်ငံကဖြစ်ပေါ်နေတဲ့ဒီနိုင်ငံရေးရာကိစ္စရတစ်ခုနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ်နော်သူက Messenger ကနေပြီးတော့ VOE ကိုစာရေးပို့လာတာဖြစ်ပါတယ်လူကလေးဆိုတဲ့သောရရှင်သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ
်မင်္ဂလာပါ VOE ကကိုကိုမမဦးကြီးဒေါ်တို့ခင်ဗျာ VOE ကိုစာရေးခွင့်ရလို့ထူးကျေးဇူးတင်ပါတယ်မြန်မာနိုင်ငံကအရင်အကြီးအကဲဟောင်းတွေနဲ့အခုတက်လာတဲ့သမ္မတတွေကိုနှိုင်းယှဉ်မယ်ဆိုရင်ဦးဝင်းမြင့်ကပို့ပြီးတော့ကျွန်တော်တို့နိုင်ငံအတွက်ဒေါအောင်ဆန်းစုကြည်နဲ့ရောပြည်တွင်းပြည်ပကလူတွေနဲ့နိုင်ငံရေးလှုပ်ရှားနေကြတဲ့အပြင်ကအဖွဲ့အစည်းတွေနဲ့ပါလက်တွဲညီညီအကောင်းဆုံးလှုပ်ဆောင်နိုင်မယ်လို့ကျွန်တော်မျှော်လင့်မိပါတယ်။ပြည်ပအဖွဲ့အစည်းတွေဆိုတာကလည်းအကြောင်းမျိုးမျိုးကြောင့်နေရာမင်းရကြပေမဲ့ဆိုရနဲ့ပြည်သူတွေကြားမှာအကောင်းဆုံးအကြံပေးနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။မြန်မာပြည်ရဲ့ပြောင်းလဲမှုတွေနဲ့ပတ်သက်လို့ကတော့အရှိအာရှနဲ့ရောအနောက်အာရှတွေနဲ့ကရောမြန်မာပြည်နဲ့အဆင်ပြေပါတယ်။နောက်ဥရောပဗြိတိရှလိုနိုင်ငံကြီးတွေနဲ့ဆိုရင်တော့အမေရိကန်ကပါဝင်ရုရှားတို့ပြင်သစ်တို့အင်္ဂလန်တို့လိုနိုင်ငံကြီးတွေနဲ့အထူးအဆင်ပြေဖို့လိုပါတယ်။မြန်မာပြည်ကပွင့်လင်းဂါဇဖွံ့ဖြိုးဆဲအခုလိုခြေနေမျိုးမှာအင်အားကြီးတဲ့နိုင်ငံကြီးတွေနဲ့ tandemaye, siwaye, lumuye, pepe ga, simpi wo, luwaye kamia.
နမနိုင်ငံအနေနဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်နေအာမီမီအတွင်ပြောင်းနိုင်မှုဆိုရင်တော့နိုင်ငံတကာနဲ့ပြည်လဲပါရပါမယ်ဆိုပြီးတော့ဒီတော်ရရှင်သူရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်။ဒါနဲ့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာရန်ကုန်လှိုင်းသာယာကအမိုက်ပုံချင်းမီးလောင်လို့ပတ်ဝန်းကျင်မြင်ရမှုဆိုးဆိုးရွားရွားဖြစ်ရတဲ့တဲ့ရင်ကိုတော့တော်ရရှင်တွေတော်တော်များများတင်
ော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ဒီလိုသတင်းတင်ပြတာမျိုးအကြီးအကျယ်ဒီကိစ္စဖြစ်မလာခင်မှာရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်ဒီသောရရှင်ကဒီမေးလာမှုဖြစ်ပြီးအစာပိုင်းလောက်မှာပဲဖီယိုကိုရေးပြီးအကြောင်းကြားလာတာဖြစ်ပါတယ်သတင်းပေးပို့ခြင်းလို့ပါဆိုပြီးတော့သူက
အင်းစိန်ဆောင်နှင့်အမှတ်တိုင်နာဝန်းကျင်မှာမိဂူငွေနဲ့အနန့်အသက်တွေဆိုးရွားစွာဖြစ်ပေါ်နေပါတယ်အနီးနားမှာဆက်ယုံရှိမရှိသတင်းခန့်ခန့်လလုံးမသိရှိသေးပေမဲ့ညွန်နှံ့ကိုဆိုးရွားစွာခံစားနေရပါတယ်အနန့်ရှိချိန်မိဂူတွေကမြူတွေပုံစံနဲ့လမ်းမကြီးတစ်လျှောက်မြင်နေရပါတယ်အောက်မင်္ဂလာတုံလမ်းမကြီးဆောင်နှင့်အမှတ်တိုင်အနီးပါ VOA ကနေတဆင့်အစိုးရနဲ့လူထုထံသတင်းရောက်စီရန်ရွယ်ပြီးပေးပို့အပ်ပါတယ်ခင်ဗျာလူတွေကြားပြောကြချက်အရတိုင်းသားရမှာရှိတဲ့အမိုက်ကိုဆက်ယုံကအငွေ့တွေလေးနဲ့ပါလာတယ်လို့ကြားသိရပါတယ
်ဟုတ်ကဲ့ပါအခုလိုမျိုးသတင်းပေးပို့တဲ့အတွက်ကျေးဇူးတင်ပါတယ်ဂျီသောရရှင်စာထဲမှာပါတယ်လို့ပဲဒါဆက်ယုံကထွက်သလားအမိုက်ကမီးလောင်လာလားသူကတေးသေးချာချာမသိရသေးတဲ့အနေအထားဖြစ်နေပါတယ်နော်အဲ့ဒါအစောပိုင်းမှာပါနောက်ထပ်သောရရှင်အောင်ဆန်းမြင့်ကတော့အင်းစိန်မယန်းကုန်းကနေပြီးလေးစိတ်ထီလေးထုညဉ့်ညမ်းမှုဖြစ်နေပြီးရန်ရင်အထီနေပါမိကိုယ်တွေလမ်းမပေါ်မှာပြည့်နေပါတယ်ပလတ်စတစ်ညှောနှံ့တွေလည်းနေရာတိုင်းရနေပါတယ်ဆိုပြီး video ကိုစာရေးပြီးပြောလာပါတယ်အခုလိုစာရေးပြီးတော့သတင်းပို့လာကြတာကိုအထူးကျေးဇူးတင်ပါတယ်ရှင်သောရရှင်တယောက်မလာတော့က VOE ကထုတ်လွှင့်ပေးထားတဲ့အကြောင်းအရာတစ်ခုနဲ့ပတ်သက်ပြီးတော့အဲ့ဒီဆွေးနွေးခန်းနောက်မှာပြန်ပြီးရေးလာတဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ဓာတ်ရိုက်လေးလိုက်မှာဆွေးနွေးတဲ့အကြောင်းအရာဖြစ်တဲ့စပားစင်းနဲ့ပတ်သက်ပြီးတော့သူသိထားတာလေးတွေမျှဝေချင်ပါတယ်ဆိုတော့စာရှည်ကြီးတစ်စောင်ရေးလာပါတယ်သူရဲ့စာကိုဖတ်ကြည့်ပါလေတော်တော်လေးကိုအကြောင်းအရာပြည့်ပြည့်စုံစုံတဆင်ချင်းရှင်းရှင်းလင်းလင်းနဲ့ရေးပြထားတာတွေ့ရလို့စာကိုခက်ရှိရှိပဲဖော်ပြလိုက်ပါမယ်နော်။သူကမြန်မာနိုင်ငံမှာစပားစည်းတွေဘာကြောင့်များမြင့်တက်ရလဲဆိုတာရေးလာတာပါ။
တောင်သူတွေမှာနစ်နာလို့မကနစ်နာနေပါတယ်လို့အော်ဟစ်နေချိန်မှာကူညီနေပါတယ်လို့ပြောနေတဲ့စကားတွေကတော့အားရစရာမကောင်းလာပါဘူး။တောင်သူပေးစာတွေကပြောသလိုမျိုးစံတင်ဖို့ရောင်းချတဲ့သူတွေအုပ်စုထဲမှာစိုက်ပျိုးသူတောင်သူကလွဲလို့ကြံတဲ့သူတွေပိုးသက်စေဓာတ်မြေဩဇာရောင်းသူများပွဲစားကုန်တဲ့စပားကျိတ်သူစပိုက်များနိုင်ငံခြားတင်ဖို့ရောင်းချသူတွေအလုံးအစဉ်ပြေချမ်းသာကြပါတယ်ဆိုတာမှန်ပါတယ်ဒီအချက်နဲ့ဘာနဲ့သက်သေပြနိုင်လဲဆိုတော့တရုတ်တွေဗမာပြည်ရဲ့အထိဝင်ပြီးစပားတွေဈေးပိုပေးပြီးဝယ်နေတာကိုကြည့်ရင်သိရပါတယ်စပားကဗမာပြည်ကထွက်တာတရားမဝင်မှာဘယ်အပေါက်ကထွက်ထွက်ငွေမပေးပဲထွက်လို့မရပါဘူးဒါတောင်တရုတ်တွေကငွေပိုပေးနိုင်တဲ့ဆိုကြတဲ့ကစပားကနေနိုင်ငံခြားတင်ဖို့တဲ့ဆန်အဆင့်ရောက်ဖို့ဂျားမှာအဆင့်ဆင့်ဘလောက်အမျက်တင်ထားသလဲဆိုတာရှင်းနေတာပဲပိုးသက်စေတက်မြေဩဇာရောင်းသူကနိုင်ငံသားကတင်သွင်းလာပြီးရောင်းတဲ့အချိန်မှာငွေလဲနှုန်းကျသွားရင်တော့ဈေးချမရောင်းပေမဲ့ငွေလဲနှုန်းတက်ရင်တော့တက်ရောင်းပါတယ်ပုံမှန်အမျက်ငွေကငွေလဲနှုန်းအမျက်ကရပါတယ်နိုင်ငံသားတင်ပို့တဲ့အုပ်စုကလည်းစီးပွားကူးတန်းဝန်ကြီးဌာနဝန်ထမ်းတွေနဲ့ပေါင်းပြီးသတင်းကိုအမျိုးမျိုးကစားပြီးအမျက်အမြင့်ဆုံးရအောင်လုပ်ပါတယ်ရာသီဖောက်ပြန်လို့နိုင်ငံသားကမဝဲလို့နဲ့တခုခုအတိမ်ဆောင်ဖြစ်ရင်နာတာကတောင်သူပါတောင်သူတွေအများဆုံးသုံးတဲ့ပလဲတက်နေဩဇာကိုမြမကြီးရဲ့ဆက်ယုံကြီးသုံးခုကနေထုတ်ပါတယ်ဆက်မပြတ်ဘူးဆိုရင်အိတ်ရဲတန်းပေါင်းများစွာထုတ်နိုင်ပါတယ်သူတို့ကတော့တန်ချိန်နဲ့တွက်ပါတယ်တောင်သူကအိတ်နဲ့ဝဲသုံးတာမို့ငွေကြီးကွာဟတာကိုအိတ်နဲ့ပဲတွက်ပြပါမယ်အစိုးရဆက်ယုံထွက်ပလဲတက်နေဩဇာကိုလေလံပစ်ပါတယ်ငွေရင်လွန်ကြီးမာတာဖြစ်လို့ငွေရှင်ကြီးရှင်မာတပါအနာမကန့်နိုင်ပါဘူးလေလံအောင်သူတွေကငွေအများကြီးစိုက်ရတဲ့အတွက်အမျက်ရမယ့်ဈေးနဲ့ဝဲပါတယ်စက်ယုံထုတ်အိတ်တွေကတော့မလှတော့ဗမာပလဲတက်မြေဩဇာစင်းနဲ့ရောင်းရင်အမြတ်ကလည်းတိတ်ကြည့်ရမှာမဟုတ်ပါဘူးနိုင်ငံသားကတင်သွင်းလာတဲ့ပလဲတွေကငွေဈေးမြင့်ချိန်ဆိုဈေးကောင်းရတော့နိုင်ငံသားကအိတ်ခွန်တွေတွန်းလာပြီးဗမာပလဲကိုအိတ်ခွန်ဖလဲလိုက်တာနဲ့နိုင်ငံသားပလဲဈေးအတိုင်းလိုက်ရောင်းနိုင်ပါတယ်အချုပ်ပြောရရင်အိတ်ခွန်တန်ဖိုးတို့အလုသမားခတို့ကိုတောင်သူတွေပေးရတဲ့အထည်ထည့်လိုက်တာပါတဲ့အိတ်အတွက်ကုန်ကျစရိတ်ငွေကကျပ်တစ်ထောင်ပတ်ချာလဲရှိပါတယ်တနည်းအိတ်တန်းချီပြီးတော့ထွက်တဲ့မြမဆက်ယုံတို့ပလဲတက်မြေဩဇာကိုအိတ်ဖလဲခြင်းအားဖြင့်မြမကြက်ငွေတန်းထောင်ပေါင်းများစွာတောင်သူများကပေးဆက်နေရပါတယ်။ ဆက်ယုံကနေတောင်သူတွေစီကိုဓာတ်ရိုက်ပို့ဆောင်ရောင်းချပေးမယ်ဆိုရင်လက်ရှိလုပ်နေတဲ့ဆက်ယုံကနေကုံတဲစီတယ်ယူစရိတ်ကုံတဲစီကနေတောင်သူတွေစီတယ်ရစရိတ်အိတ်ပလဲလို့ကုံကြမယ်စရိတ်ကုံတဲကတင်တဲ့အမြတ်ငွေစိုက်ပြီးလေလံဆွဲတဲ့ငွေရှင်ကြီးတို့ရဲ့၃-၅ချက်တူအမြတ်အားလုံးပေါင်းလိုက်ရင်ကြက်တန်း
ထောင်ပေါင်းများစွာတက်တာသွားမှာပါ။ပါဝင်ပတ်သက်နေတဲ့အစိုးရဝန်ထမ်းတွေလေးလံဆွဲတဲ့သူတွေကုံသွဲတွေကတော့အကြီးအကျယ်ကန့်ကွက်ကြမှာပါ။တောင်သူတွေပိုင်းနဲ့မဖြစ်စလောက်လဲလေးတွေကိုဘယ်နှစ်ဘယ်လိုတင်လိုက်ရမလဲဆိုပြီးတော့စောင့်နေကြတာပါ။သတင်းတောက်တွေကိုယ်တိုင်လေ့လာခြင်းနဲ့ဆိုရင်ညွှန်ပေးလို့ရပါတယ်။ဟုတ်ကဲ့ပါဒီသောရရှင်ဒေါက်ခင်မျိုးစွေကတယ်လီဖုန်းနံပါတ်နဲ့ ြန်နောက်ပိုင်းမှာဘာလို့စပားသေးတွေပြန်မကြားရလဲဆိုတာကိုမြန်မာခမီဒီယာကမေးမြန်းပြောတင်ဆက်ပေးထားတာဖြစ်ပါတယ်။အဲ့မှာဆိုရင်တော့ဒီတော်ရရှင်ပြောသလိုပဲစပားသေးနဲ့ဆန်သေးနဲ့ကတိတ်ပြီးမကွာတော့တဲ့အတွက်ကြောင့်မလို့ဒီတောင်သူတွေအနေနဲ့တိုက်ရိုက်ဆန်တွေကိုမကြိတ်ခွဲခင်မှာတိုက်ရိုက်တရုတ်နိုင်ငံဘက်ကိုတင်ပို့နေကြတဲ့အတွက်ကြောင့်မလို့ဒီစားသုံးသူတွေကိုပြန်ပြီးဖြန့်နေမြို့ကြီးတွေကဆန်တိုင်းနေစီမှာဆန်တွေအဝင်နေပြီးတော့ဆန်သေးတွေမြင့်တက်နေရတာဖြစ်တယ်လို့လည်းဒီဆန်လုံငန်းရှင်များအတင်းတာဝန်ရှိသူတွေကပြောထားကြပါတယ်ရှင်။ဒီတော်ရရှင်ပြောသလိုပဲစပားကနေပြီးဆန်ဖြစ်အောင်ကြိတ်တဲ့နေရာမှာအစင်းစင်ဈေးတွေတအားကြီးနေလို့ဆန်အတိုင်းပဲတင်ပို့ရင်တောင်သူတွေအနေနဲ့ပို့ပြီးအမြင့်ကျန်တယ်လို့လည်းဒီသတင်းထဲမှာပြောထားပါတယ်။ဒါကြောင့်မလို့အခုတော့ခင်မျိုးစွေရေးလာတဲ့စာကိုဖတ်ကြည့်ပြီးတော့ဈေးထဲမှာအစင်းစင်ဆန်ကနေပြီးစပားကြိတ်ပြီးဘလို့အစင်းစင်ဈေးရကကုန်ကြတယ်ဆိုတာကိုသိလိုက်ရလို့အထူးကျေးဇူးတင်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဒီထက်ပိုပြီးမေးမြန်းဖို့လိုရင်လည်းဒီတော်ရရှင်ပေးထားတဲ့ဖုန်းနံပါတ်နဲ့ပြန်ပြီးတော့ဆက်သွယ်လိုက်ပါမယ်ရှင်။ဖုန်းနံပါတ်ပေးဖို့တဲ့အတွက်ထပ်ပြီးပြောချင်ပါတယ်အထူးကျေးဇူးတင်ပါတယ်နော်။တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။မြန်မာတိတ်ချစ်တော်ရရှင်တွေကိုလည်းတစ်ချင်းလေးတစ်ပုံနဲ့နောက်ပိုင်းမှာဖြောပြပေးလို့မှာဖြစ်ပါတယ်။စမောက်ဗီယိုရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒီတစ်ချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွင်းကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ဆက်ပြီးတော့မြန်မာတိချစ်တော်ရရှင်တွေအတွက်မြန်မာနိုင်ငံမှာအခုခေတ်စားနေတဲ့တချင်းတလေတပုတ်နဲ့ဖြောပြပေးကြပါရစေ။ရဲရောင်ဆိုရင်လူငယ်တွေကြားမှာတော်တော်လေးရေပန်းစားတာတွေ့ရပါတယ်။ဒါကြောင့်မလို့ရဲရောင်တည်ဆူထားတဲ့တချင်းလေးနဲ့ဖြောပြပေးကြပါရစေ။သူ့ရဲ့နောက်ဆုံးထွက်တဲ့ဒေးတပြားလေးကဖြစ်ပါတယ်။ထွက်တာတော့နည်းနည်းလေးကြာသွားပါပြီ။ဒါပေမဲ့ဒီနောက်ဆုံးထွက်တဲ့ဒေးတပြားလေးကအသက်သွင်းပေးပါဆိုတဲ့တချင်းလေးကိုတော်ရရှင်တွေအားလုံးနှစ်ခြိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
ในเรื่องกองเปียงเปียจเน่เป็นไหนแกเย็นยายากูเลยเอาซ้อเปียจเน่ควินอยู่ไปเย็นมีนี่รอที่มาบายายากูมีเน่ไปดอมาไม่ไหนชิงแกบับูเป็นแล้วแควบไปตีดาบายายากูเย็นแต่ตะตะด้วยนะเนเลยไม่ซานะเบบูညောင်းလေးချက်တွေအားလုံးနေတဲ့တွင်သွားပြီမြင်ကြော်လေးလားခုနေပြောခဲ့တဲ့စကားကြောင့်ငါစိတ်သွင်းသွားပြီငါမယုံနိုင်သေးဘူးနေဝလက်ခင်ချသူပါမပွားမယူသူတည်းမင်းချစ်တို့ခုစွခွင့်ပေးပါလားအချစ်ကိုကိုဝဲချသူပါရရာကိုမင်းသဘောတိုင်းပဲငါဘဝကိုသက်သွင်းလာBaby, oh, 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 yeah.
ရဲရဲအောင်ပြဆိုထားတဲ့အသက်သွင်းပေးပါဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်သခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္ဂနွေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။မအီဒနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကဗီဇာခန္ဓာကိုတင်ဆက်ပေးကြတာပါ။အခုတော့ဒေသစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။ရခိုင်ပြည်နာနိုင်ငံတကာဖိအားတွေကိုရှောင်လွှဲလို့လမ်းစာရှိသေးရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်။မတ်အင်ဂျင်နီယာကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ဒီကရရဲ့ပိုင်းကကုလသမဂ္ဂလူညိုရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကုလသမဂ္ဂဆိုင်ရာအမြဲတမ်းကုစရယ်နဲ့တခြားကုစရယ်တွေပါဝင်တဲ့အဖွဲ့မြန်မာနိုင်ငံကိုလာရောက်ပြီးအစိုးရတပ်မတော်တာဝန်ရှိသူတွေနဲ့တွေ့ဆုံတာဘင်္ဂလားဒေ့ရှ်ဘက်ကိုလူပေါင်း6သိန်းကျော်ထွက်ပြေးမှုကြီးဖြစ်ပေါ်စေခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသဘက်တွားရောက်လေ့လာတာလုပ်ခဲ့ပါတယ်။အထူးပဲကတော့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာကမ္ဘာကုလသမဂ္ဂလူညိုရေးကောင်စီအဆင့်ထိရောက်သွားပြီဆိုတာကိုအတည်ပြုရရောက်တယ်လို့အဲ့ဒီခြေအနေကိုမြန်မာနိုင်ငံအစိုးရဘက်ကလည်းလက်ခံလိုက်ပြီဆိုတဲ့သဘောသက်ရောက်ပါတယ်။ဒါအပြင်အရေးကြီးတဲ့အချက်တစ်ခုကတော့သိမ့်မကြခင်မုတ်တုံမိုးရသည်ဝင်ရောက်တော့မှဖြစ်ပြီးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေဘက်ကိုရောက်နေတဲ့မွတ်စလင်တွေအတိဒုက္ခရောက်နိုင်တယ်လို့နိုင်ငံတကာအသံဝင်ကစိုးရိမ်နေကြတဲ့အချိန်လည်းဖြစ်နေပါတယ်။ဒီဒုက္ခသည်တွေပြန်လည်ခံရေးကိစ္စမြန်မာအစိုးရဖြေရှင်းနိုင်ပါလား။နိုင်ငံတကာရဲ့ဖိအားတွေကိုရှောင်လွှဲနိုင်ပါလားဆိုတာလေ့လာဆန်းစစ်ကြည့်ကြရအောင်ပါ
။မြန်မာနိုင်ငံကိုလာသွားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေကဒုက္ခသည်တွေပြန်လည်ခံရေးနဲ့ပတ်သက်ပြီးအဓိကထောက်ပြသွားတဲ့အချက်ကမြန်မာဘက်ကလက်ခံပေးနိုင်တယ်ဆိုတဲ့အရေးအတွက်ကိစ္စပါထုံးစံအတိုင်းမြန်မာအစိုးရဟာကုလလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေကိုဒုက္ခသည်တွေကိုပြန်လက်ခံမဲ့ငခုရနဲ့တောင်ပြိုလက်ဝဲလက်ခံရေးစခန်းဒုက္ခသည်တွေကိုယာယီထားမယ်ဆိုပြီးစောက်လုပ်ထားတဲ့လှဖိုးခေါင်ဂျားစခန်းတွေလိုက်ပြခဲ့ကြပါတယ်အစိုးရတောင်းရင်ရှိသူတွေရှင်းပြချက်အရလက်ခံရေးစခန်းနှစ်ခုဟာတရက်ကိုပြန်ဝင်လာမဲ့ဒုက္ခသည်300လောက်စီစစ်လက်ခံနိုင်မယ်လို့ဆိုထားပါတယ်အဲ့ဒီစခန်းတွေဟာအစိုးရရုံးဖွင့်ရက်တွေအတိုင်းသာအလုပ်လုပ်ရင်းတပတ်ကိုလူ1500တစ်လကိုလူ6000ကျော်အင်ပြည့်အားပြည့်ဆောင်ရွက်မှတစ်နှစ်လုံးနေမှလူ9000ကျော်လောက်ပဲလက်ခံနိုင်မယ်အညီအထားမျိုးပါနိုင်ငံတကာအတိုင်းဝိုင်းဘက်ကတော့ပြီးခဲ့တဲ့အကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားသူ6သိန်းကျော်9သိန်းနီးပါးရှိတယ်လို့ဆိုကြပါရယ်မြန်မာဘက်တာဝန်ရှိသူတယောက်ဖြစ်တဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေပြောတာကတော့မောင်းတော့ခရိုင်မှာမွတ်စလင်တသန်းကျော်ရှိတဲ့အနေနဲ့9သိန်းကျော်ထွက်ပြေးသွားတယ်လို့ဆိုပါရယ်ဒါဟာမွတ်စလင်အရေးအတွက်ရဲ့53ရာခိုင်နှုန်းကျော်ဖြစ်တာမို့အလွန်များတဲ့အရေးအတွက်ပါအဲ့ဒီအရေးအတွက်နဲ့နှိုင်းရှင်ရင်လက်ရှိမြန်မာဘက်ကပြန်လက်ခံမဲ့တရက်ကိုလူအယောက်300လောက်ဆိုတာအတော်လေးကိုနည်းတဲ့အရေးအတွက်ဖြစ်နေတယ်။ဒါကြောင့်မြန်မာအစိုးရဟာထွက်ပြေးသွားတဲ့မွတ်စလင်တွေကိုပြန်လက်ခံရေးဆောင်ရွက်မှုဟာလုံလောက်မှုမရှိဘူး။စိတ်ပါလက်ပါရှိဖို့မရဘူးဆိုပြီးကိုယ်စားလှယ်အဖွဲ့ဝင်တချို့ကဝေဖန်ပြောဆိုကြပါတယ်
။တကယ်တော့ကုလလူညုံရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်တွေထောက်ပြချက်မှားတယ်လို့မဆိုနိုင်ပါဘူး။အကြောင်းကတော့မြန်မာအစိုးရဟာထွက်ပြေးသွားတဲ့96သိန်းကျော်ရှိတဲ့မွတ်စလင်တွေကိုပြန်လက်ခံမယ်ဆိုရင်ဒီထက်ပိုဆောင်ရွက်သင့်ပါတယ်ဒါကလက်ခံမဲ့အရေးအတွက်ဆိုင်ရာပြဿနာပါဒုက္ခသည်ပြန်လက်ခံရေးနောက်ထပ်ပြဿနာတွေလည်းရှိနေပါသေးတယ်အဲ့ဒါကတော့ဘင်္ဂလားဒေ့ရှ်ဘက်ရောက်သွားတဲ့ဒုက္ခသည်တွေဟာမြန်မာနိုင်ငံကိုပြန်လာတဲ့အခါအကျယ်ကျုပ်လိုပုံစံမျိုးနဲ့ဆင်တူတဲ့ဂျားစခန်းတစ်ခုခုမှနေလို့ချင်းမရှိတာပါလက်ရှိမြန်မာအစိုးရရဲ့အစီအစဉ်မှာပြန်လာသူတွေကိုလက်ခံရေးစခန်းတစ်ခုကစီစစ်မယ်ပြီးတာနဲ့လှပုခေါင်ဂျားစခန်းမှာယာယီထားမယ်လို့ဆိုထားပါတယ်။နောက်ပိုင်းဂျားစခန်းမှာထားမယ်ဆိုတဲ့ကိစ္စဝေဖန်တာများလာတော့အစိုးရကဖွဲ့စည်းပေးထားတဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာထောက်ထားမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD တာဝန်ခံဒေါက်တာဝင်းမြတ်အေးကဒုက္ခသည်တွေကိုဂျားစခန်းမှာအကြာကြီးမထားဘူးအလွန်ဆုံးတစ်လလောက်ပဲထားမယ်ဆိုပြီးထုတ်ပြောရတဲ့အခြေအနေဆိုက်ခဲ့ပါတယ်
ဒါပေမဲ့တကယ်တကယ်မြေပြင်ကအခြေအနေမှာတော့အဲ့ဒီထက်ခက်ခဲတာအများကြီးရှိနေပါတယ်။ပြဿနာကတော့
ပြန်ရောက်လာတဲ့ဒုက္ခသည်တွေကိုဂျာစခမ်းမှာတလားလောက်ထားပြီးရင်ဘယ်နေရာမှာပြန်ကြည့်နေရချထားပေးမလဲဆိုတာပါ။2019အောက်တိုဘာ23ရက်နေ့အကြံဖက်ဖြစ်စဉ်နောက်ပိုင်းမောင်းနှုံမြို့နယ်တစ်ခုတည်းမှာပဲမွတ်စလင်နေအိမ်3300ကျော်တနည်းအားဖြင့်
69ရာဂိုင်နှုံးလောက်ပျက်စီးသွားပါတယ်။မောင်းတော့ခရိုင်တစ်ခုလုံးဆိုရင်မွတ်စလင်အင်ချေစုစုပေါင်းရဲ့50ရာဂိုင်နှုံးနဲ့ညီညာတဲ့အင်ချေ3300ကျော်မီးလောင်သွားပါတယ်။အခုမွတ်စလင်တွေပြန်လာမယ်ဆိုရင်အဲ့ဒီမီးလောင်သွားတဲ့အင်တွေအတွက်တလုံးမှပြန်ဆောက်ရသေးပါဘူး။အခုနောက်ပိုင်းအစိုးရဟာမီးလောင်သွားတဲ့နေအိမ်အင်အာရီရှိရာခြေရာတွေကိုရှင်းလင်းနေတာအတော်လေးခီးရောက်နေပါပြီ။တပ်ပင်စုစုလေးတ ရခိုင်ပြည်နယ်တာဝန်ရှိတဲ့လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေကတော့နေအိမ်တွေကိုစနစ်တကျပြန်လည်နေရာချထားဖို့ရှင်းလင်းမှုတွေလုပ်ရတာလို့ပြောထားပါဗျ။ရခိုင်ပြည်နယ်တာဝန်ရှိသူတွေပြောတာကတော့ပြန်ဝင်လာမဲ့မွတ်စလင်တွေကိုသူတို့ကျေးရွာဒါမှမဟုတ်အနီးအနားမှာနေရာချထားပေးမှာမဟုတ်ပဲနေရာချထားပေးတဲ့နဲ့တည်တံ့တတ်မှတ်ထားတဲ့နေရာတွေမှာပဲပြန်ပြီးနေရာချထားပေးမယ်လို့ဆိုပါတယ မှတ်မိတော့မှာမဟုတ်ပဲတီးခြားနေရာချထားပေးတဲ့နေရာတွေမှာပဲနေရမယ်ဆိုတဲ့သဘောပါလက်ရှိလမ်းတစ်ဖွင့်ပွဲလုပ်ခဲ့တဲ့အငူမော်မောင်းတော်ကားလမ်းတစ်လျှောက်လုံးမှာ2019ခုနှစ်ဩဂုတ်လမတိုင်ခင်ကရှိခဲ့တဲ့မွတ်စလင်ကျေးရွာတရွာမှမရှိတော့ပဲပြောင်းသလင်းခါနေတာကိုကြည့်ရင်အဲ့ဒီပြဿနာအတိတ်အငတ်ကိုနားလည်နိုင်ပါတယ်အဲ့ဒီလိုအခြေအနေမျိုးကိုကိုနေထိုင်ရာကျေးရွာတွေမှာပဲပြန်နေထိုင်ခြင်းတည်းလို့တောင်းဆိုနေတဲ့မွတ်စလင်ဒုက္ခသည်တွေဘက်ကလက်ခံနိုင်မလားဆိုတဲ့ပြဿနာကြီးကရှိနေပါတယ
်။မကြာခင်မုတ်သုံမွေးရစီဝင်ရောက်လာမယ်ဆိုတဲ့ပြဿနာဟာဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေကိုပဲထိခိုက်စေမှာမဟုတ်။တကယ်လို့မြန်မာဘက်ကပြန်လည်နေရာချထားရေးလှုပ်ဖြစ်ခဲ့ရင်လည်းအဲ့ဒီပြဿနာကြီးကိုရင်ဆိုင်ရဖို့ရှိနေပါတယ်။ဒါကြောင့်အစိုးရအနေနဲ့ဒီ 5-6 သိန်းလောက်ရှိတဲ့ဒုက္ခသည်တွေလက်ခံရေးကိစ္စမြန်မာတနိုင်ငံတည်းရဲ့အင်အားနဲ့လှုပ်ဖို့မဖြစ်နိုင်ဘူး။ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေလိုနိုင်ငံတကာအလူရှင်အဖွဲ့အစည်းတွေလိုမျိုးနဲ့ပူးပေါင်းပြီးမြန်မြန်ဆန်ဆန်အကောင့်ထဲပေါ်ပါမှဒုက္ခသည်လက်ခံရေးကိုတကယ်စိတ်ပါလက်ပါလက်တွေ့ကြကြဆောင်ရွက်ပါမှနောက်ထပ်လာနိုင်တဲ့နိုင်ငံတကာရဲ့ပိုပြီးကြီးမားတဲ့ဖိအားတွေကနေချောင်လွှဲနိုင်မှာဖြစ်ကြောင်းပါ
ဒါကတော့ရခိုင်ပြည်ထောင်စုနိုင်ငံတကာဖိအားတွေကိုရှောင်လွှဲနိုင်မှုလမ်းစာရှိသေးရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဥစီသူအောင်မြင့်တင်ပြထားတဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ
်။ကချင်ပြည်နယ်တွင်းတိုက်ပွဲတွေကြားမှာပိတ်မိနေတဲ့ဒုက္ခသည်တွေဘေးကင်းရာကဲထုတ်ရေးအတွက်ဘယ်သူမှတာဝန်အရှိဆုံးမလဲ။ဒုက္ခသည်တွေကဲထုတ်ရေးကချင်ပြည်နယ်အစိုးရကဈေးလွတ်တဲ့ကုသလေဖွဲ့ရလေအစောပိုင်းကတားမြစ်ခံရပြီးတဲ့နောက်မှာမှပြည်တော်စုဝန်ကြီးကဂျားဝင်ဆောင်ရွက်ပေးမှသာအဆင်ပြေသွားခဲ့ပါတယ်။ကချင်ပြည်တွင်းလက်တလောဖြစ်ပေါ်နေတဲ့ခြေနေတွေပေါ်တော်ရရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတရားလီတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာတရားရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။ဆွေးနွေးခြင်းနဲ့ကိုယ့်ရဲ့သဘောထားအမြင်ကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-8-9-9-9လေးအီးမေးလ်လိပ်စာ burmese@voanews.com လို့စီကိုကြိုတင်ပေးပို့ထားနိုင်ပါတယ်။အင်္ဂါညတရားလီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။မနေ့ကညအင်္ဂါညတရားလီလိုင်းအစီအစဉ်မှာပါဝင်ဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုည9:00မတိုင်ခင်အချိန်မီဆက်တွေ့ပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။ VOA မြန်မာဘက်ကတလင်းနာနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကိုငင်းချမ်းနဲ့မတ်ဤတန်စင်တို့ကတင်ပြထားကြပါလိမ့်ခင်ဗျာ
။ထိုင်းနိုင်ငံကဈေးကြောင်းသားတွေဟာဈေးပညာသင်ကြားရေးမှာသူတို့အသုံးပြုခဲ့တဲ့အလောင်းတွေကိုရှီခိုးကြောတဲ့ခန္ဓာရှင်းပါခဲ့ကြပါလိမ့်။အလောင်းကောင်တွေကိုခန္ဓာဗေဒသင်ကြားရမှာအသုံးပြုခဲ့ကြတာဖြစ်ပြီးတော့စုစုပေါင်း325လောင်းကိုကြောခဲ့ကြတာဖြစ်ပါလိမ့်။ဘက်ကမှာရှိတဲ့ချွန်လွန်ကွန်တက်ကတူဆေးပညာဒုတိယနဲ့ကျောင်းသားကျောင်းသူပေါင်း300ကျော်ပါဝင်ခဲ့ကြတာဖြစ်ပါတယ်။ဒီအလောင်းကောင်တွေကိုထိုင်းဘာသာစကားနဲ့အကျန်ရိုင်းလို့ခေါ်ပြီးတော့ကျောင်းအုပ်ကြီးလို့အဓိပ္ပာယ်ရပါတယ်။ဒါကလည်းသူတို့ကိုလေးစားတဲ့သဘောနဲ့ခေါ်ဝေါ်တာဖြစ်ပါတယ်။အခုလိုပွဲမျိုးကိုနှစ်စဉ်ကျင်းပလာတာဒီနှစ်ကတော့15ချိန်ကျော်ဖြစ်ပြီးတော့ပုံနာဟူရာတယောက်ကပွဲတော်ကိုဦးဆောင်ကြီးကြတာဖြစ်ပါတယ်။ပ
ဗုဒ္ဓဘာသာယုံကြည်မှုအရနောက်ဘဝမှာကောင်းရာမွေရာရောက်အောင်အခုလိုခန္ဓာကိုယ်ကိုစေးပညာလေးလာဖို့အတွက်လှူဒန်းကြပါပါအခုလိုကတော့ပဲပြီးသွားရင်တော့အနီးနာကဖုန်ကြီးကြောင့်မှာခဏထားပြီးမိရှုတို့ကြောင့်မှာဖြစ်ပါတယ်အီတလီနိုင်ငံရဲ့အမှတ်အသားတစ်ခုဖြစ်တဲ့ဗက်စပါပရီမာဗဲရာစကူတာစိုက်ကယ်လေးတွေဒီတိုင်းလှည့်လေတဲ့ပွဲကိုပီယာဂျိုကုမ္ပဏီ 95%ချင်းပါခဲ့ပါတယ်အခုလိုစိုက်ကယ်လေးတွေစုဝေးတဲ့ပွဲကိုနိုင်ငံတော်ကနေရာအနှံ့မှာလည်းပြုလုပ်ခဲ့ကြပြီးတော့အသက်ကြီးငယ်မရွေးပျော်ပျော်ရွှင်ရွှင်စုစုညံ့ညံ့ပါဝင်ခဲ့ကြပါတယ်နိုင်ငံအနှံ့ကဗက်စပါစိုက်ကယ်ချစ်သူတွေဒီမြို့ကိုစုဝေးရောက်လာခဲ့ကြပြီးစိုက်ကယ်ပျော်ပျော်ပါပါမောင်းခဲ့ကြပါတယ်ပီယာဂျိုကုမ္ပဏီကထုတ်လုပ်တဲ့ဗက်စပါစိုက်ကယ်တွေဟာလူသိများထင်ရှား ဒီနေ့ကျွန်တော်တို့ရဲ့ပေးစာကဏ္ဍကိုတင်ဆက်ပေးကြတာပါအခုတော့ကျွန်တော်တို့ရဲ့ပေးစာကဏ္ဍကိုတင်ဆက်ပေးကြတာပါအဝေးထင်းဒရုန်းယာဉ်ထောက်၄၃၈စီးပါဝင်ပြီးတော့မြို့တော်ရဲ့ရှေးဟောင်းမြို့ရိုးဘော်ကနေအလှပြပြင်ခဲ့ကြတာဖြစ်ပါတယ် မီးအောင်စုံတွေလည်းတင်ဆက်ထားပြီးတော့တရုတ်စလုံးအမျိုးမျိုးကိုမီးအောင်စုံနဲ့တရုတ်ဖော်ပြခဲ့ကြတာပါလာရောက်ကြည့်ရှုသူတွေရင်သက်ရှူမှုမဆုံးဖြစ်ခဲ့ကြပြီးတော့နည်းပညာတိုးတက်မှုကိုချီးကျူးခဲ့ကြပါတယ်ရှေးဟောင်းမြို့ဟာတာရာကူတာလို့ခေါ်တဲ့တရုတ်ရှေးဟောင်းမြေသားအယုတ်စစ်တီတွေရှာဖွေတွေ့ခဲ့တဲ့နာမည်ကြီးတဲ့မြို့လည်းဖြစ်ပါတယ်တမန်ဝင်ရှေးဟောင်းမြို့တစ်ခုထပ်ပေါ်လာ
ဒီနေ့ပညာကိုတရုတ်နည်းပညာကုမ္ပဏီတစ်ခုဖြစ်တဲ့အီဟန်ကဒီထွန်းနာဖြစ်ပြီးတော့ကမ္ဘာပထမဦးဆုံးနဲ့ဖြစ်ပါတယ်ရှင်။
ကဘာတလောထူးခြားစံပြသတင်းများအစီအစဉ်ကိုမတ်အီတက်စင်နဲ့ကိုငင်းရန်တို့တင်ဆက်သွားကြတာဖြစ်ပါတယ်။ဗီအိုအမေရိကန်တန်ကတနင်္လာနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့ရှင်းနိုင်ရတဲ့ကိုနိုင်တီလိုက်လို့မီတာ16 19နဲ့20လေးတို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ယူအီမြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်ထုတ်လွှင့်ချက်တွေကိုနားဆင်နေကြတာပါအ
ကိုရီးယားကအမေရိကန်ကိုသတိပေးလိုက်ပါတယ်။သမ္မတဒေါ်နယ်ဆွမ်နဲ့ကင်ဂျွန်ဟွန်းတို့ထိပ်သီးအစည်းအဝေးလုပ်ဖို့ရှိနေချိန်မှာပဲအခုလိုသတိပေးလိုက်တာပါ။ကိုရီးယားကျွမ်းဆွဲကအခြေအနေဟာငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးစီဦးတည်နေချိန်မှာပဲမြောက်ကိုရီးယားဟာ
DPRK ဆိုတာကတော့မြောက်ကိုရီးယားရဲ့တရားဝင်နိုင်ငံအမည်ကိုရီးယားပြည်သူဒီမိုကရက်တစ်သမ္မတနိုင်ငံရဲ့အတူပေါက်ဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရှိတော်ပိုင်းမှာမဲဆန္ဒရှင်ဆင်းရဲပေးသွင်းရာဌာနဖြစ်အုံပြုနေတဲ့လူစီကားတဲ့ဗလီဝေချောင်းတို့ကမှအားပြင်းနဲ့ဘုံတလုံးပေါက်ခွဲရာကြောင့်ဝတ်ပြုသူအနည်းဆုံး19ဦးသေဆုံးပြီး32ဦးဒဏ်ရာရပါတယ်။နိုင်ငံရောက်ပိုင်းမှာအိန္
Nangan Tamaima Gulu, Bonque de Kakanaba. In Yabetan, Gashmir de Dama, India Sentin Ye, Dudiani Sanabjawari, Sanabjawari, Dwin, Situja, Situjang, Hau, Nesadang, Hau, the Zombie, Tazinet, Chibido, Tayabari. Malaysia Nangama, Mila Kuya, Boduni Lome, to the Yugo Perima, the Chinga Jambu de Pijare.
ဝန်ကြီးချုပ်ဟောမာဒီယာမိုဟာမက်နဲ့အတိုက်ခံခေါင်းဆောင်အန်ဝါအီဘရာဟင်မိုလင်းလူဆက်ဆံနဲ့ဆိုတဲ့ဆွဲချက်နဲ့2024ခုနှစ်ခရီးကအကျဉ်းချနေတာဖြစ်ပြီးဒီရွေးကောက်ပွဲမှာမဲပေးခွင့်အောင်ရမှာမဟုတ်ပေမဲ့မဟာဒီယာနဲ့ပေါင်းဖို့ကိစ္စမှာအဓိကဆုံးဖြတ်ခဲ့သူဖြစ်ပါတယ်ခင်ဗျာ။ဒီတရားနိုင်ငံတကာသတင်းကျဉ်းချုပ်ကိုကြော်ကြော်သိကြီးညာပေးခဲ့တာဖြစ်ပါတယ This program has come to you from the Voice of America, Washington.